to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇွန်လ16ရက်တောက်ကြနေ့ညဖက်9:30အစီအစဉ်ကိုစတင်ထုတ်လွှင့်နေပါပြီ။ဒိုင်းတိုမီတာ25 30နဲ့51တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျမနားလောက်ပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျမခင်ဗျထွေးပါ။အမေရိကန်နိုင်ငံသားရေးဝန်ကြီးဟောင်းဟယ်လရီကလင်တန်ရဲ့အီးမေးလ်အရှုပ်တော်ပုံကိစ္စ FBI ရဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့ဒီတရားရေးဌာနအတွင်းစစ်ဆေးသုံးသပ်ထားတဲ့အစင်ကစားကိုကြည့်မယ်ဆိုရင် FBI ညွှန်ကြားရေးမှူးဟောင်းကိုမီဟာအလုပ်ကိုထိရောက်ရောက်လုပ်နိုင်စွမ်းမရှိဘူးဆိုတာပြနေတယ်လို့သမ္မတ Trump ကဒီနေ့ Twitter မှာရေးပါတယ်။နောက်ဒီဒေါ်လာ50ဘီလီယံတန်ဖိုးရှိတဲ့ဒီတရုတ်နည်းပညာကုန်ပစ္စည်းတွေအပေါ်မှာ25ရာခိုင်နှုန်းအခွန်သွင်းပစ္စည်းချက်မယ်လို့သမ္မတ Trump ကဒီနေ့ပြောဆိုလိုက်ပါတယ်။ဂျပန်ပြည်ဟာကုမ္ပဏီ Kirin ကနေမြန်မာနိုင်ငံတဲကိုဒီလူတန်းခဲ့တဲ့အလူငယ်ငွေတွေဒီမြန်မာစစ်တပ်လက်ထဲရောက်သွားတာမျိုးရှိမရှိဆိုတာကိုတော့ Kirin ကုမ္ပဏီကစုံစမ်းစစ်ဆေးနေပါတယ်။ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်နိုင်တဲ့အတူပြောပြပါမယ်ရှင်
။ကောင်းပါပြီရှင်။မြန်မာနိုင်ငံတွင်းမှာအကြမ်းဖက်မှုတားဆီးရေးအတွက်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်အစိုးကိုလွှတ်တော်မှအတည်ပြုလိုက်ပါတယ်။
ဒါကျွန်တော်ရဲ့ဆိုတာနိုင်ငံတော်ဝန်လုံးအကြမ်းဖက်မှုတိုက်ခိုက်မှုမခံရစေရည်အတွက်အကြောင်းချက်ပါသလိုအထူးအဖြစ်ရခိုင်ပြည်နယ်မှာထပ်မံမဖြစ်ပေါ်စေဖို့ဆိုတဲ့အချက်ပါပါတယ်။ကျွန်တော်ရဲ့သဘောထားကတော့နံပါတ်
1ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတောင်အေးပြောသွားတာကိုနောက်ပိုင်းမှာအပြည့်အစုံတင်ပြသွားမှာပါ။ဒါအပြင်မြန်မာနိုင်ငံတွင်းမှာမဟုတ်ရသူမှုတွေကြောင့်ဒေသအတော်များများမှာရေကြီးမြေပြိုမှုတွေဖြစ်ပွားနေပြီးလူသေဆုံးမှုတွေလည်းရှိလာနေတဲ့တဲ့။ထိုင်းနိုင်ငံမြောက်ပိုင်းချင်းတောင်ခရိုင်မှာမကြသေးခင်တုန်းကဖမ်းမိခဲ့တဲ့မွေးဆေးဝါးတွေဟာမြန်မာနိုင်ငံကလက်နက်ကိုင်ဖွဲ့တွေထိန်းချုပ်အောင်နေမိကထုတ်တာဖြစ်တယ်လို့ထိုင်းအာဏာပိုင်တို့ကပြောလိုက်တဲ့တဲ့တွေကိုကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါ။အခုရင်ဆုံးတော့ဒီကနေ့ညဖက်ထိတ်သိမ်းရောက်တဲ့တွေကိုမခင်ဖြူတွေနဲ့ကိုစော်ဝင်းလိုင်တို့ကပြောပြပေးကြပါအောင်ရှင်။
အမေရိကန်နိုင်ငံသားရေးဝန်ကြီးဟောင်းဟယ်လရီကလင်တန်ရဲ့အီးမေးလ်အရှုပ်တော်ပုံကိစ္စကိုဒီ FBI ညွှန်ကြားရေးမှူးဟောင်း James Comey ကင်တွယ်ဖြစ်ချင်းခဲ့တာနဲ့ပတ်သက်လို့တရားရေးဌာနတွင်သုံးသပ်ဆန်းစစ်ထားတဲ့အစီရင်ခံစာကိုကြည့်မယ်ဆိုရင် Mr. Comey ဟာအလုပ်ကိုထိရောက်ရောက်လုပ်နိုင်စွမ်းမရှိဘူးဆိုတာတက်တည်ပြနေပြီးတော့ Comey ကိုသူဖြုတ်ပစ်လိုက်တာဟာတိုင်းပြည်အတွက်အကောင်းဆုံးဆောင်ရွက်နိုင်ခဲ့တာဖြစ်တယ်လို့သမ္မတ Donald Trump ကသူ့ရဲ့ Twitter လူမှုကွန်ရက်ပေါ်မှာဒီနေ့ရေးသားပြောဆိုလိုက်ပါတယ်တချိန်တည်းမှာပဲဒီ FBI ထောက်လှမ်းရေးအရာရှိ Peter Strzok ကိုလည်းစုံစမ်းစစ်ဆေးမှုတွေအတွင်းမှာဒီသမ္မတ Trump ကိုသမ္မတအဖြစ်နဲ့ရွေးကောက်မခံရအောင်ဝိုင်းဝန်းဟန့်တားသွားကြမယ်ဆိုတဲ့စာတို့ရေးသားပေးပို့ခဲ့တဲ့အပေါ်မှာစုံစမ်းစစ်ဆေးမှုသမ္မတကပြောပါတယ်။အဲ့လိုစာတို့ရေးခဲ့တဲ့ဆိုတာကိုတော့ကြာတာပင်းတွေကတရားရေးဌာနရဲ့အစီရင်ခံစာနဲ့အတူသတင်းထွက်လာခဲ့တာပါ။လက်ရှိ FBI ညွှန်ကြားရေးမှူး Christopher Wray ကိုတော့ပြဿနာတွေကြုံနေရတဲ့ FBI ဌာနအတွင်းခေါင်းဆောင်မှုပေးနိုင်သူလို့ဆိုပြီးသမ္မတကချီးကျူးပြောဆိုပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွင်းမှာအဲ့ဒီထိုင်ကနိုင်ငံသားရေးဝန်ကြီးဟယ်လရီကလင်တန်ရဲ့အီးမေးလ်အရှုပ်တော်ပုံကို FBI ညွှန်ကြားရေးမှူးဟောင်းကိုမီကိုင်တွယ်ဖြစ်ရှင်းခဲ့တဲ့အပေါ်မှာတရားရေးဌာနရဲ့လုပ်ငန်းစစ်ဆေးရေးမှူးချုပ်မိုက်ကယ်ဟိုရိုဝစ်စ်ကဒီ Mr. Comey ကိုပြင်းပြထန်ထန်ဝေဖန်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်း Mr. Comey ရဲ့ကိုင်တွယ်မှုတွေမှာနိုင်ငံရေးအရာဘက်လိုက်ပြီးဆုံးဖြတ်လှုပ်ဆောင်ခဲ့ရတဲ့ဆိုတဲ့အထောက်အထားမျိုးတော့မတွေ့ရဘူးလို့သူကပြောပါတယ်ရှင်
။ American Dollar ဘီလီယံ50တန်ဖိုးရှိတဲ့တရုတ်နည်းပညာကွန်ပစ္စည်းတွေအပေါ်မှာ25ရာခိုင်နှုန်းအခွန်တင်းကျပ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ပြောကြားလိုက်ပါတယ်။ဒါဟာကမ္ဘာစီးပွားရေးအကြီးဆုံးနှစ်နိုင်ငံအကြားကုန်သွယ်ရေးပဋိပက္ခတွေတိုးမြင့်လာစေတာဖြစ်ပါတယ်။တရုတ်နယ်ကုန်သွယ်ရေးမှာမမျှမတဖြစ်နေတာကိုကင်တယ်သွားမယ်ဆိုပြီးပြီးခဲ့တဲ့သမ္မတရွေးကောက်ပွဲကာလအတွင်းမဲဆွဲပြောကြားခဲ့တဲ့အထက်သမ္မတထရမ့်ကကတိပြုပြောဆိုခဲ့တာပါ။ဒါပေမဲ့အခုလိုဒေါ်လာဘီလီယံနဲ့ချီအခွန်တိုးမြင့်စီးကျပ်ဖို့ပြောနေတာတွေကသူနဲ့မြောက်ကိုရီးယားအကြားစစ်ဆန်ညီနိုင်မှုတွေမှာတရုတ်နိုင်ငံရဲ့ထောက်ခံမှုဆက်ရဖို့အတွက်ကြိုးစားမှုကိုထိခိုက်စေနိုင်တာဖြစ်ပါတယ်။သမ္မတထရမ့်အစိုးရဝန်ကြီးတွေကုန်သွယ်ရေးဆိုင်ရာအကြံပေးတွေနဲ့ကြာတာပြည်နယ်ကတွေ့ဆုံပြီးတရုတ်သွင်းကုန်တွေအပေါ်ဒေါ်လာ35ဘီလီယံကနေဘီလီယံ40အထိအခွန်တွန်းမြင့်စီးကျပ်ဖို့စီစဉ်နေတယ်လို့အစိုးရအရာရှိတချို့ကပြောပါတယ်။သမ္မတဒေါ်နယ်ထရမ့်အနေနဲ့စီစဉ်နေတဲ့အတိုင်းပဲလှုပ်ဆောင်မယ်ဆိုရင်တရုတ်နိုင်ငံဘက်ကပြန်ပြီးတော့လက်တုံ့ပြန်လာတွေဖြစ်လာမယ်လို့လည်းတရုတ်အမေရိကန်စီးပွားရေးကောင်စီကဂျေကော့ပါကာကပြောပါတယ်တရုတ်နိုင်ငံတဲ့တင်သွင်းတဲ့အမေရိကန်ကွန်ပစ္စည်းတွေအပေါ်ဒေါ်လာ50ဘီလီယံတန်ဖိုးရှိတုံ့ပြန်အခွင့်စီးချက်ဖို့တရုတ်ကပြင်ဆင်ထားတာလည်းဖြစ်ပါတယ
်ရေမီနိုင်ငံကအရေးပါဆုံးစိတ်ကမ်းမြို့တစ်ခုဖြစ်တဲ့ဟိုရီတာကိုရှိရတဲ့ပုံလေးလက်ထဲကနေပြန်လဲတင်တိုင်းနိုင်ရေးဆော်ရီယာလေးပြောက်ဥဆောင်တဲ့ညွန့်ပေါင်းအဖွဲ့စတင်ထိုးစစ်ဆင်တာဒီနေ့3ရက်မြောက်လေးဖြစ်ပါတယ်ရတားပြည်သူတွေအတွက်ဆာလာမှုဆိုင်ရာအကူအညီတွေရယူခွင့်ကိုဟန့်တားရင်စစ်မဲ့ဖြစ်ပွားနေကြတဲ့အဖွဲ့အစည်းအလုံးပိတ်ဆို့ရယူခံရမယ်ဆိုတာကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့အသိပေးအကြောင်းကြားပေးဖို့ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကလိုလားနေရပါ။ကြပါပြီနေလုံကရင်းနှီးနိုင်ငံအတွင်းစစ်မဲ့ဖြစ်ပွားနေကြတဲ့အဖွဲ့အလုံးအနေနဲ့ Horida Muga, ye barre, Segangu, Sapuin, Betabu, Gulamaga, Lodri, Gansiga, Tansu Tabare, Murima, Shinni Zare, Lutal Tainla, Dre, Salamusaya, Kuniri, Pepo, Nain Bogu, Gulamaga, Josa, Niraba. Sorry, Aripia Usan, and your Baupega, Horidago, Pomunirunga, Lizan Takamuri, Sabido, look at you now, Gulamaga, Lodri, Gansiga, Tikisa, Dre, Tadarini, Matagabe, Seaway, Yibo, Kogabare. ဥရန်ကကြောထောက်နောက်ခံပေးထားတဲ့ဟူဒီတဘုံတွေအနေနဲ့ပို့ဆောင်ရေးမှာချက်ချာကြတဲ့ပင်လယ်နီစိတ်ကမ်းကိုလွှဲပြောင်းပေးရမယ်တမန်ရက်ပြည်သွားပြီလို့မြို့ပေါင်းအဖွဲ့ဝင်အရက်စော်ပါများပြည်တော်စုယူအီကပြောလိုက်ပြီးတဲ့နောက်စော်ရီကလေးချောင်းတိုက်ခိုက်မှုစခဲ့တာပါဒီထိုးစစ်ဆင်တိုက်ခိုက်မှုတွေဟန်တာနိုင်ရဲ့အတွက်ယမနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကလည်းဒေသတွင်းနိုင်
ဒီကနေ့ကျွန်တော်တို့ကကြီးစိုးဆန္ဒမှုဆိုင်ရာအခက်အခဲမျိုးစုံပေါ်နိုင်တယ်လို့ကုလသမဂ္ဂကသတိပေးထားပါတယ်။ဒီမနေ့ကမှဖြစ်ပေါ်နေတဲ့အခြေအနေတွေကိုအထူးကိုယ်စားလှယ်ဂရစ်ဖစ်ကဒီတနေ့လာနေမှာလုံခြုံရေးကောင်စီကိုရှင်းပြဖို့လဲရှင်းနေပါတယ်ရှင်။စီးရီးယားနိုင်ငံအနောက်တောင်ပိုင်းဒေသကပြည်ပခန့်လျှော့ချရေးစုံအတွင်းစီးရီးယားအစိုးရရဲ့ချုပ်ဖောက်မှုတွေကိုခိုင်မာပြီးတင့်တင ဒီနေ့ကျွန်တော်တို့ကပြည်ထောင်စုဝန်နိုင်ငံတော်ဝန်လုံးအကြံဖက်မှုတိုက်ခိုက်မှုမခံရစေအတွက်စီးရီးယားနိုင်ငံအတွင်းကပြည်ပခန့်တွေရွှတ်ချရေးအသက်ကတင်ရင်းနဲ့နေရွှေ့ပြောင်းထွက်ပြေးရသူတွေ Beijing လုံးကျော်စွာကိုသဘောနဲ့ကိုပြန်လာနိုင်ရို့အတွက်ယူရပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီယာမီပူတင်တို့စတင်အကောင့်ထက်ပေါ်ခဲ့တာဖြစ်ကြောင်းအမေရိကန်နိုင်ငံသားဌာနပြောခွင့်ရဟက်တာနိုဝက်ကကြာတာပတ်နေ့နောက်ပိုင်းမှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်အပြစ်ခတ်ရစေးရေးအတွက်သတ်မှတ်ထားတဲ့ကန်တန်နေမြေတွင်စီးရဲရထိုးစစ်ဆင်မှုဟာအဲ့ဒီသဘောတူညီချက်က ုတ်ထားခြင်းမရှိသေးတဲ့ဒေသတစ်ခုလည်းဖြစ်ပါလေ
VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကနေတောက်ကြနေညမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်ဂျပန်ပြည်ကကုမ္ပဏီ Kirin ကနေပြည်ထောင်စုနှစ်ထဲမြန်မာနိုင်ငံကိုလှူဒန်းခဲ့တဲ့အလူငွေတွေမြန်မာစစ်တပ်လက်ထဲရောက်သွားတာမျိုးရှိမရှိဆိုတာကိုခရင်ကစုံစမ်းစစ်ဆေးနေပါတယ်။ပြည်ခဲ့တဲ့နှစ်စက်တင်ဘာနဲ့အောက်တိုဘာလတွေအတွင်းခရင်ကုမ္ပဏီရဲ့မြန်မာနိုင်ငံလုပ်ငန်းခွဲမြန်မာဘူဝီကနေပြီးတော့ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခအတွင်းဘေးဒဏ်သင့်ခဲ့သူတွေအတွက်လှူဒန်းခဲ့တဲ့ငွေတွေဟာအဲ့ဒီဒေသမှာလူခွင့်ရေးချိုးဖောက်မှုတွေတကြက်ပြက်ပြက်ကျူးလွန်ခဲ့တဲ့စစ်တပ်ရဲ့လုပ်ရက်တွေကိုအားပေးရရောက်နိုင်တယ်ဆိုပြီးနိုင်ငံကလူခွင့်ရေးအဖွဲ့ Amnesty International ကမေးခွန်းထုတ်ခဲ့ပြီးတော့ဂျပန်ဆိုရအနေနဲ့ဒီကိစ္စကိုစုံစမ်းဖို့တိုက်တွန်းနေတာဖြစ်ပါတယ်။မြန်မာဘူဝီချန်ကနေပေးအပ်တဲ့အလူငွေဒေါ်လာ6000ကိုမြန်မာစစ်တပ်ကလက်ခံရယူတဲ့အခမ်းအနားကိုတော့ရုပ်မြင်သံကြားကနေပြသခဲ့တာပါ။တိုကျိုမြို့အခြေဆိုင်ခရင်ကုမ္ပဏီကတော့မြန်မာနိုင်ငံကိုလူဒန်းခဲ့တဲ့ငွေတွေကိုဘယ်လိုပုံစံမျိုးအသုံးပြုခဲ့သလဲဆိုတာသူတို့သိချင်မသိတဲ့အကြောင်းနဲ့ဒီကိစ္စမှာပို့ပြီးတော့စနစ်တကျစစ်ဆေးဆောင်ရွက်တာမျိုးရှိတင်ခဲ့တယ်ဆိုတာကိုလက်ခံထားပြီးအခုကိစ္စစုံစမ်းစစ်ဆေးမှုတွေမပြီးမချင်းမြန်မာနိုင်ငံကိုနောက်ထပ်ငွေကြေးလူဒန်းတာတွေရပ်ဆိုင်ထားမယ်လို့လည်းပြောပါဗျ။စုံစမ်းစစ်ဆေးတာတွေပယ်ချိန်ပြီးမယ်ဆိုတာတော့သိချင်မသိရသေးပါဘူးရှင်။
အမေရိကန်တောင်ကိုရီးယားတို့နဲ့ပူးတွဲစေလက်ချင်းရေးဂျပန်နိုင်ငံရဲ့ယက်တီကျဲမပြောင်းလဲတဲ့အကြောင်းဂျပန်ကာကွယ်ရေးဝန်ကြီးအစ်ဆူနိုရီအိုနိုဒေရာကဒီကနေ့တိုကျိုမြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုပါတယ်။သူနိုင်ငံအကြားလုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာပူးတွဲဆောင်ရွက်မှုတွေဖြစ်တဲ့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံပူးတွဲစေလက်ချင်းမှုဂျပန်နဲ့တောင်ကိုရီးယားအကြားပူးတွဲစေလက်ချင်းမှုတွေစစ်တင်တာနဲ့ပြင်းနေတာဟာဒေသတွင်းငင်းငိုင်းနဲ့လုံခြုံရေးအတွက်အရေးကြီးတဲ့အကြောင်းဂျပန်ကာကွယ်ရေးဝန်ကြီးကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဦးနဲ့တွေ့ဆုံပြီးဒေသတွင်းပူးတွဲစီရေးလက်ချက်မှုတချို့ရပ်ဆိုင်မဲ့သဘောပြောဆိုခဲ့တာကြောင့်ဂျပန်ကာကွယ်ရေးဝန်ကြီးရဲ့တုံ့ပြန်ချက်ထွက်ပေါ်လာတာပါ။အရင်ကရပ်ဆိုင်ခဲ့မှုတဲ့စီရေးလက်ချက်မှုတချို့ကိုလည်းပုံမှန်ကျင်းပတဲ့စစ်တင်တဲ့နေတဲ့ကြော်လွန်ပြီးအောင်အောင်မြင်မြင်ဆက်လုပ်နေပါတယ်။သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ကြောင့်ဒီလက်ချက်မှုတွေအပေါ်မှာထိခိုက်မဲ့ပုံမတွေ့ရပါဘူး။ပူးတွဲစီရေးလက်ချက်မှုတွေဟာစီရေးနီးနာအစ်စ်တွေလှုပ်ထုံးလို့နီးနဲ့စီရေးစီမံချက်တွေမှာသုံးနိုင်ငံအကြားတပြေးညီဖြစ်ဖို့ပြင်ဆင်တာအပြင်ရန်သူရဲ့တိုက်ခိုက်မှုကိုစိတ်ဓာတ်စစ်ဆင်ရေးရဟန်တာဖို့နဲ့မဟာမိတ်တွေကြားသွေးစည်းမှုကိုပြသဖို့အတွက်ရည်ရွယ်လှုပ်ဆောင်နေကြတာဖြစ်ပါတယ်
။အီတလီနိုင်ငံကနေပြင်သစ်နိုင်ငံထဲဝင်ရောက်ဖို့ကြိုးစားတဲ့ရွှေပြောင်းခလီးငယ်တွေကိုပြင်သစ်နယ်စပ်ရဲတပ်ဖွဲ့တွေကအီတလီနိုင်ငံဘက်ပြန်မောင်းထုတ်ပြီးတော့မလျော်မကန်ဆက်ဆံနေခဲ့တယ်လို့ Britain Brighter အဖွဲ့ Oxfam ကပြောဆိုလိုက်ပါတယ်။ တဟာပြင်သစ်နိုင်ငံနဲ့ဥရောပသမဂ္ဂ EU ရဲ့ဥပဒေတွေကိုချိုးဖောက်တာဖြစ်တယ်လို့ Oxfam အဖွဲ့ကပြောပါတယ်။ အီတလီဘက်မောက်ထုတ်ခံရချိန်မှာတချို့ကလေးငယ်တွေဆိုရင်ဖနက်အောက်ကအောက်ခံတရေကြားတွေအဖြတ်ခံရတဲ့အထိဖြစ်ခဲ့တယ်လို့ Oxfam ဝန်ထမ်းတဦးကအခုနောက်ဆုံးထုတ်ပြန်တဲ့အစီအစဉ်ကစာမှာပြောဆိုထားပါတယ်။ပြည်သူရဲတွေကကလေးငယ်တွေကိုအဟစ်တာတယောတာတုံ့ထုတ်တာတွေလုပ်ပြီးတော့ မင်းတို့ဒီဘက်ကိုဘယ်တော့မှဖြတ်တန်းသွားလာခင်ရမှာမဟုတ်ဘူးဆိုပြီးပြောဆိုနေတဲ့အကြောင်းကိုတော့အခုကြီးပေးရေးဝန်ထမ်းတဦးကလည်းပြောပါတယ်။တချို့ကလေးငယ်တွေထံကနေလက်ကင်မိုဘိုင်းဖုန်းတွေကိုသိမ်းယူပြီးစင်းကပ်ပြားတွေကိုဖယ်ရှားပစ်တာကြောင့်ဖုန်းနံပါတ်တွေဆုံးရှုံးခဲ့ရပြီးတော့ဒီကလေးငယ်တွေအနေနဲ့သူတို့ရဲ့မိသားစုတွေကိုတောင်ဖုန်းခေါ်ဖို့မရတော့တာမျိုးကြုံခဲ့ရတယ်လို့လည်း
မနေ့ကြတာပြည်နေကပေါ်ဥတွေပြိုင်ပွဲဖြစ်တဲ့အင်းရှင်ရုရှားအသင်းနဲ့ဆော်ရီအာရေဗျအသင်းတို့ရဲ့ရှင်ပြိုင်ပွဲကိုရုတ်တံကနေတိုက်ရိုက်ထုတ်လင်းမှုကတဆင့်ကုလသမဂ္ဂဝန်ထမ်းနဲ့စုဝေးကြည့်ရှုခဲ့ကြသလိုအာကစားနဲ့ညဉ့်ညံရေးဆွေးနွေးမှုကိုပြသခဲ့ကြပါတယ်။ပုံမှန်အဖြစ်လေးလေးနဲ့ပြောဆိုလောက်ကနေတိုက်ကြတဲ့ကုလသမဂ္ဂဆိုင်ရာတာမကြီးတွေအထူးကိုယ်စားလှယ် ရှားတာအမကြီးကလည်းပြောပါတယ်ကုလသမဂ္ဂယုံကြည်တစ်ခုလုံးကိုပျော်စရာကောင်းတဲ့နေရာတစ်ခုအဖြစ်ပြောင်းလဲသွားစေခဲ့ပြီးအခုကမ္ဘာဖလားပွဲတော်တလတာကာလအတွင်းပုံမှန်ကောင်းမွန်တဲ့အရာတွေဆောင်ရွက်သွားနိုင်မှုဒီတလတာကိုညဉ့်ညနေလအဖြစ်မျှော်လင့်ကြောင်းရုရှားတာအမကြီးကပြောဆိုခဲ့ပါတယ်
ချိန်ကနေညပိုင်းနောက်ဆုံးရသတင်းတွေကိုမှတ်ခင်ဖြူထွင်းတဲ့ကုစားဝင်းလိုင်းတို့ကကြီးညာပေးခဲ့တာပါ VOA ကနေခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ2019ခုနှစ်ကဖြစ်ပွားခဲ့တဲ့အာအက်စ်အဖွဲ့ကကျူးလွန်ခဲ့တဲ့အကြမ်းဖက်ကိစ္စရပ်တွေလို့နောက်ပိုင်းမှာထပ်မံမဖြစ်ပေါ်စေဖို့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့အညီနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်အကာအကွယ်ပေးဖို့ပြည်ခိုင်ဖြိုးပါတီအမတ်အူကပြည်သူ့လွှတ်တော်မှအဆိုပြုတင်သွင်းထားတာကိုဒီကနေ့လွှတ်တော်မှဆုံးဖြတ်ပြီးတော့ထောက်ခံသူများလာကြောင်းအဲ့
ပြည်ထောင်စုဝန်ထမ်းများအဖွဲ့အစည်းတွေကနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဖော်ထုတ်ပြီးလိုအပ်တဲ့အကာအကွယ်တွေပြုလုပ်ပေးဖို့ပြောပွဲမဲဆန္ဒနဲ့စွတ်တော်ကိုယ်စားလှယ်ဦးတောင်းဝေးတင်သွင်းတဲ့အဆိုကိုဒီနေ့ပြည်သူ့စစ်တော်မှကိုယ်စားလှယ်ဆက်ရှိဦးဆွေးနွေးခဲ့ပြီးထောက်ခံသူများရဲ့အတွက်အဆိုကိုတည်ပြုလိုက်ပါတယ်။
နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်သွားဖို့လိုအကြောင်းကိုပြောဝဲမဲဆန္ဒနဲ့ပြည်သူ့စစ်တော်ကိုယ်စားလှယ်ဦးတောင်းဝေးကဒီနေ့လွှတ်တော်မှာအခုလိုပြောခဲ့ပါတယ်။ကျွန်တော်ရဲ့ဆိုတာနိုင်ငံတော်ဝန်လုံးအကြံဖက်မှုတိုက်ခိုက်မှုမခံရစေရည်အတွက်အကြောင်းချက်ပါသလိုအထူးအဖြစ်ရခိုင်ပြည်နယ်မှာထပ်မံမဖြစ်ပေါ်စေဖို့ဆိုတဲ့အချက်ပါပါတယ်။ကျွန်တော်ရဲ့သဘောထားကတ
ကျန်းဖက်မှုမှာပြည်သူလူကိုထိရောက်စွာကာကွယ်ပေးနိုင်အောင်ပြန်လည်တုံးသက်ဖို့နံပါတ်၃မြို့သားကာကွယ်ရေးနဲ့လုံခြုံရေးအတွက်ဖွဲ့စည်းဖို့အခြေခံဥပဒေပါပြဋ္ဌာန်းချက်များနဲ့အညီအားလုံးပေါင်းစပ်ညှိနှိုင်းအဖြေရှာဆောင်ရွက်ပေးဖို့သဘောထားရှိပါတယ်။ရခိုင်ပြည်နယ်အတွင်းမှာတည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုဆောင်ရွက်ဖို့အမျိုးသားအစည်းအဝေးတရအနေနဲ့လွတ်လပ်တ Utang E so guro, the war to get we miagebare. Shambine clomes and the pidulu dogs let opite, dog pionki dinaga, talk and do it, mingo, hulu, your
wire. The Yanchu survivors, so jam can't တခဲ့ဖို့ပေါ့နော်ဒီ2014ခုနှစ်ကျန်ဖက်မှုတခဲ့ရေးဥပဒေသုံးပြီးတော့နိုင်ငံတကာနဲ့လည်းပူးပေါင်းပြီးတော့ပေါ့အဲ့ဒီဥပဒေထဲမှာလည်းပဲအကုန်ပါပါတယ်ဒီဒီခါအေးကိစ္စပြီးတဲ့နောက်မှာနိုင်ငံတကာ PR ကိုရင်ဆိုင်နေရတယ်လေမြန်မာနိုင်ငံကပထဝီနေထားရလည်းပဲအာယုံစိုက်ခံရတဲ့နိုင်ငံဖြစ်လာတာပေါ့နော်အဲဒီကဘာ ENG နိုင်ငံနေနဲ့လည်းပဲဒါဆက်ဆံရမှာပေါ့ဒီနိုင်ငံကြီးမူဝါဒနဲ့တော့တန်ပမာဆက်ဆံရေးနိလန်းကောင်းစီတွေတဲ့ကိုကလည်းစနစ်ချက်ရှိတာဘူးလို့ဥပဒေကြောင်းပေါ်မှာညီညွတ်အောင်အဆောင်ရနိုင်ပါမှဒီတရားဥပဒေစိုးမိုးရေးကလည်းခိုင်မာပါမှအဲ့ဒါမှပဲအဆောင်ရမှုကအကျိုးဖြစ်ပေါ်နိုင်တယ်
ပြည်သူ့တော်မှာတင်သွင်းခဲ့တဲ့အဆိုအပေါ်မှာအတိုက်ခံပါတီတွေအပြန်အလှန်ကန့်ကွက်တာရှိခဲ့ပေမဲ့ဦးတောင်အေးဒီနေ့တင်သွင်းတဲ့အဆိုကိုသဘောမတူတဲ့သူမရှိတဲ့အတွက်ဆက်တော်ကအတည်ပြုလိုက်ပါတယ်
။ကိုစောထက်တင်ပြသွားတာပါရှင်။ခုတော့ရေးကြည့်တဲ့တပုတ်ဆက်ပါမယ်။မကြသေးခင်ရက်တွေအတွင်းမြန်မာနိုင်ငံအနှံ့မိုးတဲထန်စွာရွာသွန်းမှုတွေနဲ့အတူရေကြီးမြေပြိုမှုတွေကြောင့်ထိခိုက်ဒေဆုံးမှုတွေကြုံနေရတဲ့အထက်အခုနောက်ဆုံးမန္တလေးတိုင်းမိုးကုတ်မြို့နယ်မှာလည်းလူ9ဦးသေဆုံးခဲ့ပါတယ်။ရေကြီးမြေပြိုမှုတွေနိုင်ငံအနှံ့ကြုံနေရတဲ့အတွက်လူပေါင်းထောင်ကြီးရေဘေးတန်ခံနေရသလိုအခြေအနေဆိုးတဲ့နေရာတချို့မှာတော့ဒေသခံအာဏာပိုင်တွေကဒေသခံတွေကိုပေးလို့ရပြောင်းရွှေ့ပေးနေရပါတယ်။ကိုနိုင်ကိုအိမ်ကပြောပြပေးပါပါ
။ဟုတ်ကဲ့ပါ။မိုးတဲထန်ရေကြီးမှုတွေကြုံခဲ့ရတဲ့မန္တလေးတိုင်းဒေသကြီးမိုးကုတ်မြို့နယ်နောက်ပိုင်းမှာမြေပြူမှုဖြစ်ပွားရာကနေအနည်းဆုံးလူ9ဦးသေဆုံးခဲ့တာဖြစ်ပါတယ်။မြေပြူမှုကြုံခဲ့ရပြီးနောက်အနီးဝန်းကျင်ကမိသားစုတွေကိုလည်းဘေးလွတ်ရာပြောင်းရွှေ့ထားရတဲ့အကြောင်းမိုးကုတ်မြို့နယ်တိုင်းဒေသကြီးလှုပ်တော်ကိုရှင်လည်းဦးစောကောင်းတင်ကပြောပါတယ်
။ဒီနေ့ကကျွန်တော်မနေ့၄နိုင်လောက်ပေါ့နော်။ကပေးပြည်တော်ဦးစုအောင်ပြည်တင်ကြည့်ရမှာပါ။ဆောင်ကြောင်းလေးမှမတင်ထားတဲ့အိမ်ချိုးကြီးရှိပါတယ်။အမိန်ကလူကအိမ်ပြူမှာဆုံးလို့ရှောင်ရှားသွားတဲ့အခြေအနေရှိပါလိမ့်။အဲ့ဒီမှာရှိတဲ့မိသားစု၅ယောက်ကတော့အကုန်အပြည့်ဆုံးသွားပါတယ်။အမျိုးသမီးတယောက်မျိုးသား၄ယောက်ပေါ့နော်။ကျောင်းသား၅ယောက်ပါပဲ။အင်ဂျီပေါ့20လောက်ကစုညီရတဲ့အင်ဂျီဖြစ်လို့ကျွန်တော်ဖေချပြီးတော့သိကြရဤတော်ကြီးကျွန်တော်တွားခေါ်နေပါလေ။လူ90လောက်ကပြည်သူကြောင်းမှာကစ်တာပဲကိုနေပါလေ။အင်ဂျီ36ယောက်လောက်ပေါ့ခင်ဗျာ။
မိုးကုတ်မြို့နယ်ကတဲအုပ်စုအောင်ပြည့်လွင်ကျေးရွာမှာဇွန်လ14ရက်နေ့မနက်ပိုင်းမှာဖြစ်ပွားခဲ့တာဖြစ်ပြီးမန္တလေးတိုင်းဒေသကြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနတာဝန်ရှိသူတကနေဒီကနေ့မှာတွားရောက်တွေ့ဆုံပြီးကူညီထောက်ပံ့မှုတွေပေးအပ်ခဲ့တယ်လို့ဦးစောတောင်းတင်ကပြောပါတယ်
။ဟုတ်မန္တလေးလူငယ်ပြန်ကနေကျွန်တော်တို့ရမုံငွေလာပြီးတော့ပြည့်ရပါတယ်။ဒီအိမ်တော်သုံးပစ္စည်းဆက်တမျိုးလာပြီးတော့ပြည့်ရပါတယ်။စင်ဆုံးမှုတွေတယောက်ကိုသုံးသိန်းလာချိနေပါတယ်။တိုင်ရန်ရပြီးတော့၄တောင်၅တောင်အဲ့ဒီချိနေပါတယ်ခင်ဗျာ
။လက်တလုံးမြေပြူမှုတွေဖြစ်ပွားနေတဲ့နေရာကတော့မန္တလေးမြို့ဝင်ဘီးတောင်ပိမြင့်စတဲ့နေရာတွေမှာဖြစ်ပွားနေပြီးနေအိမ်တချို့ကတော့ပျက်စီးမှုတွေရှိနေတယ်လို့ဦးစောတောင်းတင်ကပြောပါတယ်။ဒီရက်ပိုင်းတွင်းမှာမိုးတဲထန်စွာရွာသွန်းပြီးလေပြင်းတိုက်ခတ်နေတဲ့အတွက်မြန်မာနိုင်ငံဒေသနှံပြားမှာရေကြီးမှုနေအိမ်ပျက်စီးမှုတွေဖြစ်ပေါ်နေပါလေ။ဒီကနေ့မနက်မှာကရင်ပြည်နယ်လှိုင်းပွဲမြို့နယ်တွင်လေပြင်းတိုက်လို့အိမ်ချိန်50နီးပါးပျက်စီးသွားတယ်လို့ကရင်ပြည်နယ်မွန်တိုင်းဒေသရေးရဝန်ကြီးမင်းတင်ဝင်းကပြောပါရယ်
။ဒီကနေ့မှာမနက်ဆယ်နာရီလောက်ကဒေါ်လန်းကြီးပါအုပ်စုဒေါ်လန်းမုံစုနဲ့ဒေါ်လန်းကော့တာဆိုတဲ့ရွာအိမ်38လုံးတော့လေပြင်းတိုက်ပြီးတော့အမိုးလေးလွေတဲ့အိမ်ကလွေနေအိမ်ပြူတဲ့အိမ်ကပြူသွားတယ်ပေါ့နော်။တော်လန်းတော့ဆက်အောင်ခုကျွန်တော်ဆင်ကြီးပြင်ရပြီဒီကနေ့မိမပြီးမလည်းပြန်ကျွန်တော်ကစားရေးပစ္စည်းတွေပို့မှာ
ပြီးကြတဲ့ရက်တွေတုန်းကလည်းဖာပုံမြို့နယ်ဘက်မှာမိုးရွာရွေကြီးလို့အင်ဂျင်တချို့ပျက်စီးမှုတွေရှိနေတာကြောင့်ဂရင်ပြည်နယ်ဆွေရဖွဲ့ကလည်းတွားရောက်ကူညီပေးဆောင်နေစေလို့ဝန်ကြီးမင်းသိန်းဝင်းကပြောပါတယ်ရေကြီးမှုကြောင့်မကွေးတိုင်းဒေသကြီးမှာလည်းစိတ်ကိုက်မှုတွေများနေပြီးရေဘေးဒုက္ခသည်တွေအများဆုံးရှိနေခဲ့တာပါအထူးသဖြင့်မကွေးတိုင်းဒေသကြီးစကူးမြို့မှာဒီနှစ်မှာစိုးစိုးရေကြီးခဲ့ပြီးရေဘေးသင့်သူတွေထောင်နဲ့ချီရှိနေတယ်လို့စကူမြုပ်ရေဘေးကူညီပေးရေးဖွဲ့ဝင်ကုဖိုးထင်ကပြောပါတယ်
။ဖြစ်နေချင်းဆက်ပြီးအနေနဲ့အိမ်ကလုံးရောပါသွားတယ်။အိမ်ကလေးတွေပြုတ်ကြပြီးဆုံးတယ်။ရေဘေးတစ်ခါတည်းရောဖျားတွေပေါ်မှာရောဇီးရတွေပေါ်မှာရောလို့တွေနေကြတယ်။ဒီလိုလုံးတိုင်းတာဆိုမှရေဘေးတစ်ခါပဲအိမ်အောင်စု445စုလူကြီး1800လောက်ရှိတယ်။ဒီတိုင်းကြည့်တော့ကြည့်ပါနဲ့ဒီနေ့ကအဆိုးဆုံးပါဘူ
း။ဆိုတော့ကိုရနေ့ကနေ73ရက်နေ့အထိမိုးဆက်မပြတ်ရွာသွန်းမှုကြောင့်မကွေးတိုင်းဒေသကြီးတွင်လူနေအိမ်63လုံးရေမြောခဲ့ပြီးလူရေ4000ကျော်ရေပြည့်လွတ်ရာရွှေ့ပြောင်းနေထိုင်နေရသလိုရေပြည့်တဲ့ပြည်သူတွေအတွက်တူးလင်စံရိတ်ခါ900စာထောက်ပပေးခဲ့ပြီးစုစုပေါင်းဆောက်ပငွေ88သိန်းကျော်ထောက်ပပေးခဲ့တယ်လို့မကွေးတိုင်းဒေသကြီးဘေးအန္တရာယ်စီမံခန့်ခွဲရေးဌာနတာဝန်ရှိသူတွေကပြောပါရယ်။စကိုင်းတိုင်းဒေသကြီးဟုံးမလေးမြို့နယ်သဝန်ဆက်ကျေးရွာမှာလည်းမိုးရွာသွန်းမှုကြောင့်အင်ဂျီတရာကျော်နှိမ့်မြုပ်ပြီးလူရေ1000ကျော်ရေပေးတင့်ခဲ့ပါတယ်။အလားတူရခိုင်ပြည်နယ်တွင်းမှာလည်းရေကြီးမှုကြောင့်လမ်းမဆက်သွေးရေပြတ်သားမှုတွေဖြစ်ပွားခဲ့တယ်လို့တောင်ပိုင်းဒေသတွေမှာရေကြီးမှုသံပိုပြီးတော့ခံခဲ့ရပါတယ်။ရှမ်းပြည်နယ်တီဘောမြို့နယ်နန့်လန်ကျေးရွာမှာလည်းမိုးတဲထန်စွာရွာသွန်းမှုကြောင့်နေအိမ်1900ကျော်ပျက်စီးခဲ့ပြီးရေပေးတင့်သူတွေထောင်ထဲချီရှိနေပါတယ်။ ဆုံးလာဆက်တရရနေ့ကနေတကနေ့အထိစကိုင်းတိုင်းမကွေးတိုင်းပဲခူးတိုင်းအေရဝတီတိုင်းဒေသကြီးနဲ့ကရင်ပြည်နယ်ရခိုင်ပြည်နယ်တွင်မူကြီးရေရှာမူကြောင့်ရေဖေးသုကတဲ့ဥယျာသတောင်းနီးပါးရှိနေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချသရေးဝန်ကြီးဌာနညွှန်ကြားရေးမှုတော်တူလက်လက်ထုံးကပြောပါတယ်။ပင်လယ်ပင်လောအစိမဖြစ်ပေါ်နေတဲ့မုန်တိုင်းရဲ့ရှင်ကြောင့်မြန်မာနိုင်ငံတနင ဆိုလာဆလေးရင်းနေသည့်မူကြီးနေမှာဖြစ်တယ်လို့မူလီဝဇ္ဇနဲ့ဆလာပိတာဦးစီးဌာနကနေသတင်းထုတ်ပြန်ထားသလို
မုံတိုင်းရဲ့ရှင်ကြောင့်တိရတော်မြမြမှာမူကြီးနိုင်တဲ့အတွက်ရေဘေးအန္တရာယ်သတိထားကြဖို့နဲ့အရေးပေါ်ပြောင်းရွှေ့နိုင်ရေးပြင်ဆင်ထားဖို့ဒုတိယဓမ္မရဦးဟင်္ဒရီဖန်သေးယူဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့အမျိုးသားတစ်ပါးဝဘေးအန္တရာယ်ဆန်ရစီမံခန့်ခွဲမှုကော်မတီကနေသတိပေးချက်ထုတ်ပြန်ထားခဲ့ပါတယ်ခင်ဗျာမြန်မာနိုင်ငံရဲ့အတော်မြမြမှာရေဘေးတန်ခံရရတဲ့အခြေအနေကိုနို
တော်ရရှင်များရှင်မြန်မာနိုင်ငံအနှံ့ဒီရဲ့ပိုင်းတွေအတွင်းမိုးသည်ထံမှုတွေကြောင့်ရေပြည်တံကျုံရသလိုနောက်ဆက်တွဲကျန်းမာရေးပြဿနာတွေပေါ်လာမှာကိုလည်းသတိပေးနေပါတယ်။မကြသေးခင်တုန်းကလည်းရန်ကုန်မြို့မှာအမိုက်ပုံမီးပေးကြောင့်အရေးပေါ်အခြေအနေကြုံရတဲ့အချိန်မှာတုံ့ပြန်ဆောင်ရွက်မှုတွေအပေါ်မေးခွန်းတွေလည်းထွက်ပေါ်ခဲ့တာပါ။မြန်မာနိုင်ငံမှာရေပြည်မီးပေးမုန်တိုင်းနဲ့ငလင်းတွေလိုသဘာဝနဲ့လူကြောင့်ဖြစ်ရတဲ့ကပ်ဘေးဒဏ်တွေကြုံရတဲ့အခါစီမံခန့်ခွဲမှုတွေမှာဘယ်လိုအားနည်းချက်တွေရှိနေပါလဲ။ကပ်ဘေးအနေနဲ့ကြိုတင်ကာကွယ်ရေးနဲ့အချိန်မီတုံ့ပြန်ဖြည့်ရှင်းနိုင်အောင်ဘာတွေလုပ်ဖို့လိုအပ်နေသလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-2-3-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်ဒီလိုက်စီစဉ်ကပြုစုပါရစေ။တိုက်ရိုက်ဒီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခုတော့ထိုင်းနိုင်ငံတွင်မှုရစီဝါတွေဖမ်းမိတဲ့တည်င်းဖက်ဆက်ရအောင်ပါ။ထိုင်းနိုင်ငံမြောက်ပိုင်းချင်းကောင်ခရိုင်မှာမကြသေးခင်တုန်းကဖမ်းဆီးမိခဲ့တဲ့မွေဆွေရတွေဟာမြန်မာနိုင်ငံကလက်နက်ကင်အဖွဲ့တွေထိန်းချုပ်ရာနယ်မြေကထုတ်လုပ်တာဖြစ်ကြောင်းထိုင်းအာဏာပိုင်တွေကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံနဲ့ဆက်နယ်10ကီလိုမီတာလောက်အကွာထိုင်းနိုင်ငံအတွင်းမှာစိတ်ကြွဆီအလုံးကြီးကိုသားနဲ့အိုက်လို့ခေါ်တဲ့မွေဆွေဝါကီလို300ကိုဖမ်းဆီးမိကြတာနဲ့ပတ်သက်လို့ဖန်ကောက်မြို့မှာထိုင်းအာဏာပိုင်တွေကတရင်စာရှင်းလင်းပွဲပြုလုပ်ရမှာအခုလိုပြောဆိုလိုက်တာပါ။အဖြစ်အဆုံကတော့ VOA မြန်မာပိုင်းထိုင်းအခြေစိုက်တရင်ထောက်မအေးမာကတရင်ပေးပို့ထားပါတယ်။
စိတ်ကြွစီကိုးသန်းတဲ့အတူအိုက်စ်လို့ခေါ်တဲ့မူရစ်စီကီလို300လောက်ဖမ်းမိခဲ့တာနဲ့ပတ်သက်လို့ထိုင်းနိုင်ငံဘန်ကောက်မြို့ကမူရစ်ထိန်းချုပ်ရေးဗဟိုဌာနချုပ်မှာဗိုလ်ချုပ်စီရီယာစီရီချိုင်းကဥဆောင်ပြီးသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါဒီထဲမှာချင်းနောက်ခရိုင်တွင်းကစစ်တပ်နဲ့အမှန်ငါစစ်တေသားကတာဝန်ရှိသူတွေနဲ့အတူထိုင်းပြည်တော်ဝင်ရဲတပ်ဖွဲ့ပါပူးပေါင်းရှင်းလင်းခဲ့တာတွေ့ရပါတယ်ဒီသတင်းစာရှင်းလင်းပွဲမှာတော့ဗိုလ်ချုပ်စီရီယန်စီတီချိုင်းကအခုလိုရှင်းလင်းခဲ့ပါတယ
်ไ
ทยนายแห่งเหมี่ยวปายชิงไรปีเนี่ยชิงน้องขยายมาพั้นซี้ไล่เตไส้จั่วซี้เปีย6ตันเนี่ยไอซ์ลุขอเดมุยิซี300กิโลฮะမြန်မာနိုင်ငံဝါလူမျိုးစုတွေထိန်းချုပ်ထားတဲ့တောင်ပိုင်းကနေထုတ်လုပ်ခဲ့တာလို့ဆိုပါတယ်ဒီไส้จั่วซี้တွေဘယ်နေရာကနေထုတ်လုပ်နေသလဲဆိုတော့သတင်းတောက်တွေရဲ့အမေးကိုတော့ไส้จั่วซี้မှာတော့6 3လုံးနဲ့ဝိုင်းဝိုင်းဆိုပြီးခွဲခြားထားတဲ့အကြောင်းကိုယ်တော်လုံးဆိုရင်တော့ဝမြက်ပိုင်းကထွက်တာဆိုပြီးတာဝန်ရှိသူတွေကရှင်းပြခဲ့ပါတယ်။ဒီအမှုနဲ့ဆက်နွယ်နေတဲ့အထက်မူရစ်စီဝါတရားခံ9ဦးကိုလည်းဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးပြောသွားပါတယ်။အခုလိုမျိုးစိတ်ကြွစီတွေအများဆုံးဖမ်းဆီးနိုင်ခဲ့တာဟာအိန္ဒိနာချင်းမြန်မာနိုင်ငံရဲတပ်ဖွဲ့ကတာဝန်ရှိသူတွေရဲ့ပူးပေါင်းပါဝင်မှုနဲ့ထိုင်းပြည်သူတွေရဲ့သတင်းပေးမှုကြောင့်ဖြစ်တယ်ဆိုပြီးဗိုလ်ချုပ်စီရီယန်ကသတင်းထောက်တွေကိုပြောသွားပါတယ်။အခုဖမ်းဆီးမိခဲ့တဲ့စိတ်ကြွစီတွေမူရစ်စီဝါတွေကိုထိုင်းနိုင်ငံမြောက်ပိုင်းကနေထိုင်းနိုင်ငံအလယ်ပိုင်းနဲ့ထိုင်းတောင်ပိုင်းမလေးရှားနယ်စပ်အထိမူရစ်ကုန်တွေတွေကပို့ဆောင်နေကြတယ်လို့လဲဆိုပါရယ်မေလနဲ့ဇွန်လနှစ်လထဲမှာပဲဖမ်းဆီးမိတဲ့မူရစ်စီဝါတွေနဲ့စိတ်ကြွစီအလုံးကြီးပေါင်း44တန်းကျော်ဖမ်းဆီးမိခဲ့တာဖြစ်ပါတယ်အခုဖမ်းဆီးမိခဲ့တဲ့မူရစ်စီဝါတွေရဲ့ကာလတန်ဖိုးကတော့ဗတ်တန်းပေါင်း 2,100 လောက်တန်ဖိုးရှိတယ်လို့လဲသိရပါရယ်ရှင
်မအေးအေးမှတင်ပြတော့တာပါခုတော့နိုင်ငံတကာသတင်းဆောင်မှဖတ်ဆက်ရအောင်ပါ
ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘီရိုးအက်ဖီအိုင်ညွှန်ကြားရေးမှူးဟောင်းဂျိမ်းစ်ကိုမေဟာတူတာဝန်ထမ်းဆောင်နေစဉ်ကာလအတွင်းဟီလာရီကလင်တန်ရဲ့အီးမေးလ်အရှုပ်တော်ပုံနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးရမှာအက်ဖီအိုင်ရဲ့အခြေခံလုံခြုံလုံးနေရတဲ့အတိုင်းဆောင်ရွက်ဖို့ပြက်ကွက်ခဲ့တယ်လို့အစိုးရကထုတ်ပြန်တဲ့အစည်းအဝေးမှာဖော်ပြလိုက်ပါတယ်။၂၀၁၆ခုနှစ်ကသမ ကျွန်တော်တို့ရဲ့ဒီနေ့ကတော့ဆွဆွဲထားပါတယ်ဒါပေမဲ့လည်းအမေရိကန်တရားရေးဌာနရဲ့လုပ်ငန်းစစ်ဆေးရေးမှုချုပ်ရဲ့ကြာရာပြင်းနေကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာတော့ကိုမေရဲ့ဥဆောင်မှုအောက်မှာ
2016年、2月、ディモクラットマラ浪費運用審判と、ヒラリー・クリントン氏の秘密報道を追加する総選挙の中で、ジェームス・コミーの FBI の田中へ露呈論に対して、大変騒ぎを起こしたことが、300人以上の被害者を出したことが、ダイマレ、バッライビーの総選挙の指示が無理だと言われ、FBI の内部でクリストファー・レガーの田中へ攻撃を繰り返し、バッライ騒ぎの無理を起こした、徹底的に言うためにしています。
We're going to adhere to the appropriate disciplinary process。新民主党党内的流程，特别是伊利诺马罗，慢慢慢慢，上月开头的个，也遇到过，今朝路闹内内嘛，冇好报。2016年，伊利克林顿因为给啥呢，不得比特曼总统实施内陆口味个表述给他哈，Republican 故事嘞，那样熬，阿涛古皮事给嘞路，Democratic 个说说话嘞，梅兰比呢，奥鲁多曼，阿拉亚加明斯卡。
Director Comey had a double standard.
ညွှန်ကြားရေးမှုကိုမေမှာစံတမ်းမှတ်ချက်နှမျိုးရှိပါတယ်။ဟီလာရီကိုစုံစမ်းစစ်ဆေးနေတဲ့ဆိုတာကိုတော့လူသိရှင်ကြားပြောလိုက်ပြီးဒေါ်နယ်ထရမ့်နဲ့ရုရှားကိစ္စစုံစမ်းစစ်ဆေးနေတာကိုတော့အမေရိကန်လူထုမသိအောင်လျှို့ဝှက်ထားပါတယ်။
Trump သမရာဖြစ်လာပြီးမကြာခင်မှာပဲကိုမေးကိုရာဇဝင်ကနေထုတ်ပေးခဲ့ပါတယ်အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ပါဝင်ပတ်သက်နေမလားဆိုတာနဲ့ပတ်သက်ပြီး FBI ရဲ့စုံစမ်းစစ်ဆေးမှုတွေကိုအဆုံးသတ်ဖြစ်ချင်တာကြောင့်အခုလိုဆောင်ရွက်တာဖြစ်တယ်လို့သုံးသပ်သူတွေကထောက်ပြပါတယ်ဒါပေမဲ့အခုထောက်ပြတဲ့အစီရင်ခံစာဟာအဲ့လိုပြောဆိုမှုတွေမှားယွင်းကြောင်းတတ်သိပြလိုက်တာပဲလို့အင်ဂျီရောကခြေပါ
တချို့ကြားကဒီနိုင်ငံရေးအရာဗက်လိုက်မှုရှိတယ်ဆိုတဲ့သမ္မတရဲ့တန်လျာအပေါ်ဒီအစိုးရခံစားကထက်ပြီးတော့အတည်ပြုပေးလိုက်ကြပါ
လူတော်ဆိုင်ရာကော်မတီရဲ့စုံစမ်းစစ်ဆေးမှုတွေမှာတော့အမေရိကန်သမ္မတရွေးကောက်ပွဲရလဒ်တွေသူတို့လိုသလိုပုံစံမျိုးဖြစ်လာအောင်ရုရှားတွေကြားဝင်နှောက်ယှက်ခဲ့တယ်ဆိုတာကိုလက်ခံခဲ့ပေမဲ့ရွေးကောက်ပွဲရလဒ်အပြောင်းလဲဖြစ်သွားခဲ့တဲ့အထောက်အထားတော့မတွေ့ရဘူးလို့ဆိုပါတယ်ကလင်တန်ရဲ့အီးမေးလ်ကိစ္စ FBI အနေနဲ့စုံစမ်းစစ်ဆေးမယ်လို့ပြောဆိုခဲ့တာဟာလည်းတည်ရောက်မှုမရှိခဲ့ဘူးလို့ Republican တွေကခြေပပါတယ်။ Louisiana ပြည်နယ်အောက်လွတ်တော်အမတ် John Kennedy က
I don't think Russia had an impact on the result of the
ဒီကဘွေရလက်အပြောင်းလဲဖြစ်အောင်ရုရှားကြီးလုံနိုင်ခဲ့တယ်လို့မထင်ပါဘူး။တကယ်လို့သာရုရှားကြီးကဒီလိုလုံနိုင်ခဲ့တယ်လို့ထင်လို့ရှိရင်သူတို့တသက်ဘယ်လိုပြမလဲဆိုတာလည်းမသိပါဘူး။အချက်လက်မျိုးစုံမှမူတည်ပြီးလူလူမှရွေးချယ်မဲပေးဝင်ရှိပါတယ်။
လုံငန်းစစ်ဆေးမှုချုပ် Michael Horowitz ရဲ့အစဉ်ခံစားမှာတော့ကိုမီလေဒီ FBI ရဲ့လုံငန်းကိစ္စရပ်တွေကိုဆောင်ရွက်ရမှာကိုပိုင်အီးမေးလ်ကိုတုံးဆွဲခဲ့တယ်ဆိုပြီးထောက်ပြထားပါတယ်ခင်ဗျာ
ကိုအောင်တင်ပြသွားရပါရှင် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ် VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလို video အစီအစဉ်အဖြစ်နဲ့လည်းအင်္ဂလိပ်စာလေ့လာနိုင်တယ်တမင်နစ်စာအင်္ဂလိပ်စာနဲ့မာချေမိုးရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါတယ် VOA American အတိုင်းရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line to meter 24 25နဲ့30နှစ်တို့အပြင် line meter 190တို့ကပါဖန်ယူနာဆင်နိုင်ပါတယ
် VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွတ်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာတည်ရှိနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်။ VOA American အသံရဲ့2018ခုနှစ်ကျွန်းလ16ရက်တောက်ကြနေညပိုင်းအတန်လွင်အစည်းအဝေးကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစည်းအဝေးကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလက်မီတာ190ရုပ်ကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့အမျိုးသမီးကဏ္ဍသူသားဆောင်လဲအမေရိကန်တခွင်ဆောက်တဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါ။ဒါအပြင်ဒီနေ့နောက်ထပ်ကြားဖို့ရှိတာကတော့
တဘာတရားမှာတကင်းလောက်กว่าနေတကင်းလောက်กว่าနေပြီဆိုရင်သူတို့လုပ်ငန်းပေါ်မှာအများကြီးဆုံးရှုံးသွားနိုင်တယ်။ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ပစံနဲ့ကြိုက်မယ်စားမှန်ကန်တဲ့တည်ကြာတဲ့ယုံကြည်လောက်တဲ့
မြမကောက်ပဲသီးနှံတို့ရဲ့စူထိုင်းစာတိုင်းတာပုံလိုအပ်ချက်တွေနဲ့ပတ်သက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍမှာအပြည့်အစုံကြားကြမှာပါ။အခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေခတ်ထဲကအရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လင်းပေးပါမယ်။မြန်မာရုပ်ရှင်လောကမှာပြည်သက်ရဲ့ထောက်ခံအားပေးမှုကိုရရှိခဲ့တဲ့မူထရာရဲ့ခေါ်တန်ရုပ်ရှင်ကဟာအမေရိကန်ပြည်ထောင်စုအင်ဒီယနာပြည်နယ်ဖော့ဝိန်းမြို့မှာဒီလအစောပိုင်းကကျင်းပခဲ့တဲ့ Hob Nobel ရုပ်ရှင်ပွဲတော်မှာ People's Choice Award ဆုချီးမြှင့်ခြင်းခံခဲ့ရပါတယ်။အမျိုးသမီးတွေအထက်ပါဝင်ရိုက်ကူးခဲ့တဲ့ဒီရုပ်ရှင်အခုလိုဆုရရှိမှုနဲ့ပတ်သက်လို့ဒီသတင်းမှတ်ရအမျိုးသမီးကဏ္ဍမှာဒေါ်လာလတန်းကတင်ပြထားပါတယ
်။Hob Nobel Film Festival ပေါ့နော်ဒီ Indiana Fort Wayne မှာလုပ်တာUS မှာတပထမအဆုံးပြရတဲ့ festival ပေါ့ကျွန်တော်တို့ဒီ festival round လဲ့နေရတော့ဒီကနှစ်ထဲကလေးကလဲ့နေရတယ်ဆိုတော့ဒီကလည်းတစ်ခုကနောက်ဆုံးတစ်ခုအနေနဲ့ရွေးခန့်ရတာပေါ့နော်အဲ့မှာမှအခုပြသခွင့်ရတယ်လာကြည့်ချင်တဲ့လူတွေများလာတော့တို့စာချင်း၁ရက်ကနေ၂ရက်ဖြစ်သွားတယ်ပေါ့နော်အခု၂ရက်ကနေ၃ရက်ထိဖြစ်သွားတော့ဒါ၃ရက်စလုံးကဒါတို့ film festival ရဲ့ကာလ၃ရက်ပဲရှိတာဆိုတော့၃ရက်စလုံးမှာ၃ရက်စလုံးပြသခွင့်ရတယ်ဆိုတော့ဝမ်းသာဖို့ကောင်းတာပေါ့နော်ပြီးတော့နောက်တစ်ခုက People's Choice Award ရတော့လည်းအရင်ပြောပါပေါ့ကျွန်တော်ဒီ Mudras Calling တသင်းလုံးအရင်ပြောကြရပါတယ်ဟုတ် People's Choice Award ကတော့ဟိုပေါ့ပြည်သက်အင်အားကြောင့်လို့ပြောလို့ရတာပေါ့နော်အခုကျွန်တော်တို့ခုနပြောသလိုပဲ၃ရက်ပြခွင့်ရတဲ့အပြင်၃ရှိုးစလုံးကအပြည့်ပဲဟိုကျွန်တော်ကြားတာဒီလူကဟိုလောက်ဆန်တယ်900လောက်ဆန်တယ်ပြောဆို900လောက်ဆန်တဲ့ယုံမှာ300စလုံးအပြည့်ဆိုတော့ဒါတို့ဒီ film ရဲ့ဟိုပေါ့ဘယ်လိုပြောမလဲအောင်မြင်မှုတစ်ခုကိုတို့အတိအမှတ်ပြပါပေါ့နော်ဒါကျွန်တော်တို့မြန်မာတွေတခြားနေရာကတခြား state ကမြန်မာတွေပါဟိုလေရင်နဲ့လာပြီးတော့ကြီးကြရလို့လဲကြားတယ်ဆိုတော့အဲ့လိုမျိုးတကယ်ကိုတပူတကရက်ဝဲရက်နေပေါ့လာကြည့်ရတဲ့လူအလုံးကျွန်တော်ဒီကနေအထူးပဲကျေးဇူးတင်ပါတယ်လို့ပြောရင်းလည်းပျော်ကြတာပေါ့နော် thank you
အဲ့ဒါကတော့ Mudras Calling Call Mudra ရဲ့ခေါ်တန်ရုပ်ရှင်ကအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ် Fort Wayne မှာဇွန်လ9ရက်ကနေ10ရက်နေ့ထိ3ရက်ကြာကျင်းပခဲ့တဲ့ Hob Nobel ရုပ်ရှင်ပွဲတော်မှာ People's Choice Award ပြည်သူတွေရဲ့ရွေးချယ်တဲ့ဆုကိုချီးမြှင့်ခြင်းခံခဲ့ရတဲ့အတွက်ရုပ်ရှင်ပွဲတော်ကိုကိုယ်တိုင်မတက်ရောက်နိုင်ခဲ့ပေမဲ့လို့လေရုပ်ရှင်တရုတ်ဆောင်ဇန်ကီကပြည်တွင်းသတင်းမီဒီယာဖြစ်တဲ့မြန်မာ celebrity ကိုဆုရရှိမှုအတွက်ကျေးဇူးတင်ကြောင်းပြောကြားခဲ့တာပဲဖြစ်ပါတယ်။အင်္ဂလိပ်စကားပြောမြန်မာစရန်ထူမူဒရာခေါ်တဲ့ရုပ်ရှင်ရိုက်ကူးရမှာအမျိုးသမီးတွေရဲ့အင်အားကအားကျစရာပဲဖြစ်ပါတယ်။အမျိုးသမီး director Christina G ထုတ်လုပ်သူကလည်းဂျော်ဂျာပြည်နယ်ကအမေရိကန်သူ Mona Strasberger ဖြစ်ပါတယ်။မူဒရာခေါ်တဲ့ Hob Nobel ရုပ်ရှင်ပွဲတော်မှာ People's Choice ဆုရရှိမှုနဲ့ပတ်သက်လို့ရုပ်ရှင်ပွဲတော်ကိုတက်ရောက်ခဲ့တဲ့ Mona Strasberger ကိုမေးချိခဲ့ပါလေ
Oh Saturday was awesome we won the People's Choice Award
ဒီနေ့ကဆုပေးပွဲမှာကျမတို့ People's Choice Award ဆုကိုရရှိခဲ့ပါလေရုပ်ရှင်ကားတွေကိုအကဲဖြတ်ရမှာဂန္ဓာအမျိုးမျိုးရှိပါလေအကောင်းဆုံးဘဝတရုပ်ဖော်ရုပ်ရှင်အကောင်းဆုံးရုပ်ရှင်တို့အကောင်းဆုံးမှတ်တမ်းတင်ရုပ်ရှင်ပြင်လူအများကြိုက်ရုပ်ရှင်ဆုလည်းဖြစ်ပါလေအဲ့ဒီဆုကိုကျမတို့ရရှိခဲ့တဲ့အတွက်တိတ်ကိုဂုဏ်ယူမိပါတယ်ဒီပွဲတော်မှာပြသတဲ့ဘယ်ရုပ်ရှင်ကားမှယုံမပြည့်ခဲ့ပါဘူးကျမတို့ရဲ့မူဒရာခေါ်တန်က ต้องเจียงปะดาราต้องเจียงสลงยงปี้เกบาเรดาจองเลลูลุเยทอกคันหมู่กูอะมะซงยาชิเดยุคศีนสุกูฉีเนจินคันยาราลุจิมะยูซะบาเรลุโมนัสสเทรสเบอร์เกอร์กะเปียวตวาดาผิดบาเรฮอบโนเบนยุคศีนปวยรอจิมปายิอพวยอุกขะผิดเดโจกกกอซอกะเลยุคศีนปวยรอมาปะตะเดกาลุยวิเฉ่หมู่เนปะเตลุอะคูลุตะรินมีเดียกูเปียวเกบาเร
People's Choice Award ရရှိမှုနဲ့ပတ်သက်လို့
Fort Wayne Cinema Center ရဲ့အမှုဆောင် director Margaret Reeder ကလည်းအခုလိုပြောပါတယ်
That it's being honored as a great piece of art on screen.
ဒီရုပ်ရှင်ကိုအနုပညာအောင်မြင်မှုအတွက်ဂုဏ်ပြုတာဖြစ်ပါတယ်
ဒါပြင်ဒီရုပ်ရှင်မှာရိုက်ကူးပြသထားတဲ့မြင်ကွင်းတွေကိုကြည့်ကျင်ကြတဲ့ဒီကလူတွေရဲ့ဆန္ဒကိုလည်းဖြည့်ဆည်းရရောက်ပါတယ်ဟော့ဘနိုဘင်ရုပ်ရှင်ပွဲတော်ကျင်းပရာအိန္ဒိယနာပြည်နယ်ဖော့တ်ဝိန်းမြို့ဟာအမေရိကန်ပြည်ထောင်စုမှာမြန်မာနိုင်ငံကလာရောက်ခြေချသူအများစုနေထိုင်တဲ့မြို့လည်းဖြစ်ပါတယ်မူဒရာခေါ်တဲ့ရုပ်ရှင်ပြသက်မှုကို
Fort Wayne
go yaw phu 12 nai ka maung la ja du dui shi ba de Maryland Virginia Chicago Ohio Minnesota ga la ja de lu dui shi de lu New Jersey ga daw le yin ne la de du shi de lu chima ti ya ba de khu lo yau shin pwe ro ma mudra kho tan go la pya de twe Jesus din ne chang ne ဒီမှာမွေးတဲ့သူတို့သားသမီးတွေကိုမြန်မာနိုင်ငံအကြောင်းပြရတာဝင်းတာကြောင့်ကျမကိုပြောပြချပါတယ်မိသားစုလိုက်လာကြည့်ကြတဲ့မြန်မာတွေကိုလည်းကျမတွေ့ခဲ့ရပါတယ်လို့အမှုနကပြောသွားတာဖြစ်ပါတယ်မူထွက်ရဲ့ခေါ်သာရုပ်ရှင်ကိုပွဲတော်ရဲ့အတွင်းလာရောက်အားပေးကြတဲ့မြန်မာတွေရဲ့အတန်တွေကတော့တလူရှိပါတယ်ဖော့ဒ်ဝင်းမြို့ကကိုနိုင်က
ဒီဖော့ဝင်းမှာမူတာကောလင်းဆိုပြီးတော့ဒီရုပ်ရှင်ဗမာရုပ်ရှင်လာပြတယ်ကျွန်တော်တို့ဒီမာတယောက်အနေနဲ့ဝမ်းတာရတယ်ဘာသလို့ဒါဟာပထမဆုံးချိန်ပေါ့နော်မူတာကောလင်းဆိုတဲ့ဟာကိုရွေးခံရတယ်ဒီရုပ်ရှင်ပွဲတော်ကရွေးတယ်ဆိုတာရွေးခံရတယ်လာပြမယ်ဆိုကြတဲ့ကျွန်တော်တို့တော်တော်ပျော်တယ်ဗမာပြည်သားအနေနဲ့မူတာကောလင်းကိုကျွန်တော်တို့ဒီကြည့်ရတဲ့အခါမှာဗမာပြည်ကိုပြန်ရောက်သွ
ထားတာလေးတွေတွေ့တယ်နောက်ပြီးတော့အခုထပ်တွေ့ရဆိုရင်ဒါဆိုရင်မုဒကောလင်းမှာမှာပထမဆုံးမြင်ရတယ်ကျွန်တော်တို့မိုးပြန်ပူပေါင်းနေနဲ့ပကံမျိုးအထက်ကနေကြည့်လို့ရတာမျိုးတွေတွေ့တယ်ပြီးတော့ကျွန်တော်တို့အဲ့မှာမန္တလေးသွားရတယ်အင်းလေးကန်နေပြန်မြင်ရတယ်အုတ်တကယ်ချင်းနေဆိုရင်သူကလေးတွေကိုရန်ကုန်သွားတော့တွေ့တဲ့ဟာသူတို့ကလေးတွေကစပေါ့နော်ဒီမုဒကောလင်းရဲ့ဒီ
အင်္ဂလိပ်ကနေပြန်မြင်ရတယ်ပကံဖျားတွေပြန်တွေ့ရတာသူတို့ရောက်ဖို့လဲဆိုပြီးကလေးတွေကစအယံဝမ်းတာတယ်တော်တော်လေးကိုစိတ်ဝင်စားတာကျွန်တော်မြင်ခဲ့ရတယ်ဟိုကျွန်တော်တို့လည်းကိုယ်နိုင်ငံကိုပြန်ပြီးတော့ကြောက်သွားလို့ပဲပေါ့နော်ဒီပြန်မြင်ရတယ်သူတို့ရိုက်ထားတာလေးတွေကစအိုးတော်တော်ကောင်းတယ်ရုပ်ရှင်ဝါသနာပါသူမှတ်တိုက်ရင်ဝင်မြင်ကတော့နောက်ဆုံးရက်မှာမူဒရာခေါ်တန်ကိုသွားကြ
ဒီမှာပထမဆုံးကြားတဲ့အခါမှာသွားကြည့်ပြီးတဲ့အခါမှာလည်းညီမမိသားစုတွေအားလည်းကိုယ်နိုင်ငံအကြောင်းကိုတင်ဆက်ထားတဲ့ရုပ်ရှင်စကားတစ်ခုဖြစ်တဲ့အတွက်ကိုယ့်ရဲ့ဒီနိုင်ငံသားမိတ်ဆွေတွေကိုကြားတဲ့အခါမှာလည်းအရန်ကိုတင်တယ်ပြီးတော့စိတ်ဝင်စားစရာကောင်းတဲ့နေရာကိုကြားတဲ့အခါမှာလည်းဟိုအဆင်ပြေစေမဲ့ကားတကားလို့ထင်ပါတယ်။အခုရိုက်တယ်ပေါ့နော်ဒီမိုဒရယ်စကောလင်းစကားကညီမညို Asperger အနေနဲ့မူဒရာခေါ်ဆောင်ရိုက်ကူးသူအမျိုးသမီးဒါရိုက်တာ Christina Chilo I think it's
not just Burmese cinema. You know, it's sort of consistent throughout the entertainment industry is that there are very few female directors. I think Christina is a great example.
Christina Garo, Sambian, Muna, Gang, Luchima, Yusavari, Yoshin, Tolu Yema, Amutmiri, Pomo, Bawe, Nile, Melule, Chima, Miolimari, Christina Go, Adu Yu, Jabuba, Chimani, Mudra, Kodango, Tolu Yama, State B, Konyuvari, Tolu Duga, Amutmi, Darai Dagale, Amutmi, Muzang, Tolu Dugale, Amutmi Pedo, Yamanangama, Amutmi in Agu, Mudrae, Kodane, Piata, like Dave, Pipare, Lu. Mudra Kodan Tolu to American to Mona Strasburgaga, Pioja gave a jump in Biai, did dream by it, Mutmina Gandago, Nigon Chua Parishim.
You can bend but never break me, cause it only serves to make me more determined to achieve my.
တော်လလတန်တင်ဆက်တဲ့အမျိုးသမီကဏ္ဍကိုကြားခဲ့ရတာပါရှင်ခုတော့သုတဆောင်လင်အမေရိကန်တခွင်အပတ်စဉ်ကဏ္ဍပါဒီတစ်ပတ်မှာတော့အမေရိကန်ပြည်တွင်းစစ်ကာလသမိုင်းဝင်တိုက်ပွဲဖြစ်ပွားခဲ့ရာဂက်တစ်ဘတ်မြို့ကလေးအကြောင်းကောင်းအောင်ကိုကူညီပြီးတော့ကျွန်မနှံလောက်ကတင်ဆက်လိုက်ပါရရှင်
Pennsylvania ပြည်နယ်ကGettysburg ဆိုတဲ့မြို့လေးဟာ American ပြည်ရင်းစစ်မှာ အထင်ကြီးနေရာက ပါဝင်တာကြောင့် သမိုင်းဝင်မြို့လေးဖြစ်ပါတယ် Washington DC ကနေဆိုရင်လဲ တနာရီခွဲတသာလောက် ကောင်းမောင်းသွားရင်ရောက်ပါတယ် မြို့သိငယ်ပေမဲ့ လွန်ခဲ့တဲ့နှစ်ပေါင်းများစွာက သမိုင်းဝင်စစ်ပွဲတွေဖြစ်ပွားခဲ့တဲ့နေရာဖြစ်တာကြောင့် လေလာသူတွေနဲ့စီကားတဲ့မြို့တစ်မြို့လည်းဖြစ်ပါတယ်
လွန်ခဲ့တဲ့1869ခုနှစ်ကအမေရိကန်တောင်ပိုင်းတိုက်ရဲဘိုဂျိုကြီးရောဘတ်အီလီကဗာဂျီးနီးယားချန်ဆယ်လာဗီလ်မြို့ကစစ်ပွဲကိုအနိုင်တိုက်ခဲ့ပြီးသူ့ရဲ့မြောက်ပိုင်းဗာဂျီးနီးယားတပ်ကိုဦးဆောင်က
နောက်ဒီမြောက်ပိုင်းကစစ်လိုလာနေသူတွေကိုအင်အားချိနဲ့အောင်လုပ်မယ်ပြီးမှမြောက်ပိုင်းနယ်မြေအတွင်းအဓိကစစ်ပွဲကြီးတစ်ခုကိုအနိုင်ရအောင်တိုက်မယ်အဲဒီနောက်ငင်းငယ်ရေးကိုခိုင်မအောင်လုပ်မယ်ဆိုတာပါဒါပေမဲ့လည်းတမရအီဗရာဟင်လင်ကွန်ကတာဝန်ပေးထားတာအတိုင်းဘိုချုပ်ဂျိုဆက်ဟိုဂါကသူ့ရဲ့မြောက်ပိုင်းတပ်ကိုတိုက်ခိုက်ဖို့အစဉ်တင်အနေထားပြင်ထားပါတယ်
ဒါပေမဲ့လည်းဂက်တစ်ဘတ်စစ်ပွဲကြီးမစတင်ခင်တုံးရဲ့အလိုမှာဘိုချုပ်ဂျော့ချ်ကော်ဒွန်မီကိုတပ်တွေကိုကဲဖို့အစားထုတ်ခံပြီးတော့ဝါရှင်တန်ဒီစီကိုဘိုချုပ်ကြီးရောဘတ်လီရဲ့တောင်ပိုင်းတပ်တွေမလာနိုင်အောင်ကြားမဝင်အောင်နေရာယူခိုင်းထားပါတယ်
1963ခုနှစ်ဇူလိုင်တရနေ့မှာတော့တနက်တက်တိုက်ပွဲတွေထိတိုက်ရင်ဆိုင်ဖြစ်ပွားခဲ့ပါတယ်
တောင်ပိုင်းတပ်ကတပ်ဖွဲ့ဝင်3000ယောက်ပိုင်းကတပ်အင်အား2000လို့တိုက်ခိုက်ကြရမှာအဆုံးမတော့တောင်ပိုင်းတပ်တွေရှုံးနိမ့်ပြီးပြန်လည်ဆုတ်ခွာခဲ့ရပါတယ်။ဒုတိယနေ့မှာတော့နှစ်ဖက်စလုံးမှာတိုက်ပွဲဝင်ဦးရေသင်္ကန်းနာတီကတ်လာခဲ့ပါတယ်။တတိယနေ့အဖြစ်တိုက်ပွဲတွေအပြင်းထန်ဆက်ဖြစ်လာချိန်မှာတော့တောင်ပိုင်းတပ်ဖွဲ့ဝင်တွေအကြဆုံးများလာကြောင်းဘိုချုပ်ကြီးရောဘတ်လီဟာ
သတ္တ၅တောင်းတထောင်လောက်တည်ကြည်ထိခဲ့တဲ့အရာပျောက်ဆုံးခဲ့ပါတယ်ဒီတိုက်ပွဲပြီးလေးလကြာမှာသမရအီဘရာဟမ်လင်ကွန်ကဂက်ဒီစပတ်တိုက်ပွဲတွင်ကြာဆုံးသွားသူတွေအတွက်ရည်စူးပြီးကျင်းပတဲ့အခမ်းအနားမှာသမိုင်းဝင်မင်ကွန်ပြောကြားခဲ့ပါတယ်သူရဲ့မင်ကွန်ထဲမှာသမရလင်ကွန်က
မြောက်ပိုင်းနဲ့တောင်ပိုင်းတပ်ကအသက်ဆုံးခဲ့တဲ့သူတွေကိုတည်ဆုံးခြင်းနဲ့ရှင်သန်ခြင်းနှစ်ရက်ကြာကရဲရဲနဲ့လူဆန်းကောင်းတွေအဖြစ်ဂုဏ်ပြုပြောဆိုခဲ့ပါတယ်ဒီတိုက်ပွဲဟာညှဉ်းပန်းပြီးတော့အင်အား တောင်းတဲ့နိုင်ငံဖြစ်ဖို့နိုင်ငံကိုဖွဲ့စည်းတည်ထောင်ခဲ့သူတွေမျှော်မှန်းထားတဲ့အမေရိကန်ပြည်ထောင်စုရဲ့အနာဂတ်ကိုအဆုံးအဖြတ်ပေးခဲ့တဲ့တိုက်ပွဲလည်းဖြစ်ပါတယ်ကျွန်စနစ်နဲ့ပတ်သက်လို့တောင်းတဲ့မြောက်အကြားအငင်းပွားရာကနေပြည်တွင်းစစ်ဖြစ်လာခဲ့တာပါ
အခုလိုတိုက်ပွဲတွေဖြစ်ပြီးအနှစ်150လောက်ကြာမှာတော့တချိန်လုံးကတစ်ဖက်အပြန်အလှန်တိုက်ခိုက်ခဲ့ကြတဲ့ဂက်ဒီစပတ်လမ်းတွေပေါ်မှာယူနီဖောင်းဝတ်စစ်သားများပြားပြန်လည်ရောက်ရှိလာပါတယ်။ဒါပေမဲ့ဒီစစ်သားတွေဟာအမေရိကန်တောင်ပိုင်းနဲ့မြောက်ပိုင်းစစ်တိုက်ကြဖို့အတွက်မဟုတ်တော့ဘဲဒီစစ်ပွဲအထိမ်းအမှတ်ခန်းနာကိုငြင်းငြင်းချမ်းချမ်းဆင်နွှဲနေကြတာပါ။ American ma agulo nuya di kala go yau larai living history lo kore horunga ponzani itai wasa senyipi tamayo bian po jure kanari miya bia jimbali shibare.
ထောင်၈၆၃ခုနှစ်လွန်ခဲ့တဲ့နှစ်ပေါင်း၁၅၀ကဖြစ်ပွားခဲ့တဲ့စစ်ပွဲအထိမ်းအမှတ်အနေနဲ့ဟိုရုံးကအတိုင်းစစ်သား၀ဆောင်တွေဝအရသားတွေကလည်းဟိုရုံးကအတိုင်းဝကြပြီးတော့အထိမ်းအမှတ်ကျင်းပလာပါဒီအထိမ်းအမှတ်ပွဲဆင်နွှဲကြသူတွေကတော့ဂျာဟာလီဗင်းဟစ်စထရီတက်ရှိသမိုင်းတွေဆိုပြီးတော့တင်စားခေါ်ပေါ်ကြပါရယ်ဂက်ဒီစ်ပတ်အထိမ်းအမှတ်အခမ်းအနားကိုနှစ်စဉ်နှစ်တ
သားတွေပုံစံတိုင်းနဲ့ဝတ်ဆင်ကြပါတယ်။ Gettysburg စစ်ပွဲအကြောင်းပြောရင်တော့တစတဲ့ပါလာရာကတမရ Abraham Lincoln မှာ
That this nation under God shall have a new birth of freedom and the government of the people by the people for the people
ဒါတော့တမရ Lincoln ရဲ့နာမည်ကျော် Gettysburg မင်းကမှာပါတဲ့အမေရိကန်ပြည်အောင်စုမှာလွတ်လပ်မှုစတင်မွေးဖွားလာပြီးဖြစ်ပြီးပြည်သူတွေရဲ့အဆိုအရပြည်သူတွေအတွက်ပြည်သူတွေကရွေးကောက်တင်မြှောက်ထားတဲ့အဆိုအရတရက်ဟာဒီကဘာကနေပျောက်ကွယ်သွားမှာမဟုတ်ဘူးလို့တမရလင်ကွန်ပုံစံဝတ်ဆင်ထားသူကပြောသွားတာပါလူတိုင်းတန်းတူညီမျှတယ်လို့အမေရိကန်ပြည်အောင်စုရဲ့ချက်ချင်းမြောက်တမရအိဗရာဟင်လင်ကွန်ရဲ့2မိနစ်ကြာတဲ့ Gettysburg မင်းကွန်းဟာအမေရိကန်တမရတွေပြောကြားခဲ့တဲ့မင်းကွန်းတွေထဲမှာအပြောင်းအလဲဆုံးဖြစ်တာကြောင့်ဒီမိန်ကွန်းကိုအမေရိကန်ပြည်အောင်စုမှာကျောင်းသူကျောင်းသားအများပြလေ့လာကြပါတယ်။ကျွန်းစနစ်လူလားလို့ခွဲထက်လူတဲ့တောင်ပိုင်းပြည်နယ်တွေနဲ့ကျွန်းစနစ်ဖြတ်သိမ်းလူတဲ့ပြည်နယ်တွေကြား1861ခုနှစ်ကနေ1865ခုနှစ်အထိကြာရှည်ခဲ့တဲ့စစ်ပွဲမှာပြည်အောင်စုတည်ထောင်ရေးအတွက်တမရလင်ကွန်းကာကွယ်တိုက်ခိုက်ခဲ့တာပါ။ခွဲထက်လူသူတွေဘက်ကနောက်ပိုင်းအရှုံးပေးခဲ့ရတဲ့အတွက်အမေရိကန်ပြည်အောင်စုဆိုတာဒီကနေ့အထိတည်ရှိနေနိုင်ခဲ့တာပါ။
ဒီအထိမ်းမဆင်ရွှဲကြသူတွေကတော့ Gettysburg တိုက်ပွဲဟာအပြင်းထန်ဆုံးသွေးထွက်တန်ရုံအဖြစ်ဆုံးတိုက်ပွဲဖြစ်တယ်လို့ဆိုပါတယ်။ဒီလိုတိုက်ခိုက်မှုတွေအတွင်းတောင်ပိုင်းတပ်တွေအနိုင်ရခဲ့ရင်တောင်မှနိုင်ငံတကာကွဲသွားနိုင်မယ့်အနေအထားတော့မရှိဘူးလို့အထိမ်းအမှတ်အခမ်းအနားပါဝင်ဆင်ရွှဲသူ Jim Getty ကဆိုပါတယ
်။ I think by now it would have been back as one nation.
အခုဆိုရင်လေနိုင်ငံတကာနိုင်ငံအနေနဲ့ရပ်တည်နေမယ်လို့မျှော်လင့်ပါတယ်။ပထမနဲ့ဒုတိယကမ္ဘာစစ်တွေမှာလေကျွန်တော်တို့ဟာအလားတူရပ်တည်ခဲ့ပြီးပါပြီ။စစ်ပွဲပြီးတာနဲ့ကျွန်တော်တို့ရဲ့မတူတဲ့သဘောထားတွေကိုလည်းညှိနှိုင်းနိုင်ပါတယ်။ဆက်ရှင်သန်နေထိုင်နိုင်ဖို့ဆိုရင်ကျွန်တော်တို့တကွဲတရားစီနေလို့မရပါဘူးလို့ဂျင်ကပြောသွားတာပါ။အမေရိကန်တွေအတွက်တော့အခုလိုဟိုရုံးကအတိုင်းဝတ်စားဆင်ရင်ပြီးအထိမ့်မဲ့ဆင်နွှဲတာဟာဝါသနာသက်သက်ကြောင့်သာမဟုတ်ပါဘူး။ဒါဟာအမေရိကန်ပြည်ထောင်စုဖြစ်လာဖို့တိုက်ပွဲဝင်ခဲ့ကြတဲ့သူရဲကောင်းတွေကိုလည်းဂုဏ်ပြုတာပါ။အခုခါမှာတော့ပင်ဆယ်ဗေးနီးယားပြည်နယ် Gettysburg မြို့မှာတောင်ပိုင်းနဲ့မြောက်ပိုင်းတပ်ဖွဲ့ဝင်တွေဟာစစ်ကြောင်းတစ်ခုထဲမှာအတူပူးတွဲချီတက်နေကြပါပြီ
။အခုလိုစစ်ပွဲပြီးဆုံးတဲ့အချိန်မှအခမ်းအနားတွေကိုနှစ်စဉ်နှစ်တိုင်းကျင်းပနေကြတဲ့တစ်ချိန်ထဲမှာပဲခေါရုံးကတကယ်စစ်ပွဲတွေဖြစ်ခဲ့တဲ့နေရာမှာခေါရုံးကအတိုင်းဝတ်စားဆင်ပြီးတော့တကယ်စစ်မြေပြင်မှာလို့ပြစ်ခတ်တရုတ်ဆောင်ပြတာတွေကိုစိတ်ပါဝင်စားသူတွေကြည့်လို့ရအောင်သက်ဆိုင်ရာအာဏာပိုင်တွေနဲ့စေတနာဝန်ထမ်းကူညီသူတွေအတူပူပေါင်းပြီးတော့သမိုင်းကိုလေ့လာနိုင်အောင်ကြိုးစားဆောင်ရွက်နေကြပါတယ်
။ Gettysburg ကိုသွားရောက်လေ့လာသူတွေအနေနဲ့ nps.gov မှာအချက်အလက်တွေကိုအရင်ဖတ်ရှုလို့ရပါတယ်။ Gettysburg စစ်မြေပြင်ဟာကျယ်ဝန်းတဲ့အတွက်ကိုယ်ပိုင်ကားနဲ့သွားရောက်ကြည့်ရှုနိုင်တယ်လို့ tour bus လို့ခေါ်တဲ့ဒီလှည့်လည်ကြည့်ရှုလို့ရတဲ့အများကြီး bus ကားတွေနဲ့လည်းလဲပတ်နိုင်ပါတယ်။
တနေရပြီးတနေရတူချင်းလိုက်လံကြည့်ရှုနိုင်တယ်လို့ Gettysburg အမျိုးသားဥယျာဉ်ကရှင်းပြသူပါဝင်တဲ့အဖွဲ့တွေနဲ့လည်းလိုက်လံကြည့်ရှုလို့ရပါတယ်။တိုက်ပွဲဖြစ်ပေါ်တဲ့နေရာတွေကိုဆက်သွယ်ထားတဲ့မိုင်40လောက်အရှိရှိတဲ့လမ်းမှာစပိန်လည်းစီးနိုင်တယ်လို့မြင်စီးပြီးလေ့လာလို့လည်းရပါတယ်။အမေရိကန်ပြည်ရင်းစင်ကာလာတမိုင်းဝင်တိုက်ပွဲဖြစ်ပွားခဲ့ရာ Gettysburg မြို့လေးအကြောင်းသုတဆုံးလင်အမေရိကန်တခွေမှာကိုအောင်ကတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းရဲ့တောက်ကြနေညာဖက်အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါရယ်။အခုတော့သိပ်ပန်တဲ့နေပညာကဏ္ဍပါ။မြမကောက်ပဲတီနံရေဆူထိုင်းစာတိုင်းတာမှုတွေနဲ့ပတ်သက်တဲ့လိုအပ်ချက်တွေကိုတောက်ခင်မျိုးသက်ကသိပ်ပန်တဲ့နေပညာအစီအစဉ်မှာတင်ဆက်ထားပါရယ်ရှင်။
မြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍမှာကောက်ပဲတီးနှံတွင်ဆူထိုင်းစာကိုတိုင်းတာဖို့အတွက်နိုင်ငံတကာအစ်စ်မီစံနှုန်းသတ်မှတ်ထားတာမရှိသေးပါဘူးဒီလိုစံနှုန်းသတ်မှတ်နိုင်အောင်လှုပ်ဆောင်နေတာတွေကိုဂျပန်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA အဖွဲ့နဲ့ပူးတွဲလှုပ်ဆောင်နေတဲ့
မြန်မာနိုင်ငံဆန်စပါအသင်းကဒေါက်တာမျိုးအောင်ကျော်ကပြောပြပေးပါတော့
ဒီနေ့ဒီတွေ့ရတဲ့ပတ်တယ်ကြီးအဓိကအရေးကြီးဆုံးချက်ကတော့ကျွန်တော်တို့အဆိုတတ်ပါပဲဒီနေ့ဒီမှာပါတဲ့အဆိုတတ် grain moisture content လို့ခေါ်ပါတယ်အဲ့အဆိုတက်ကဒီနိုင်လိုက်သူတို့ရဲ့၆၃အောင်လိုရမယ်အဆိုတက်နောက်ကြိတ်ခွဲမယ်ဆိုလဲကြိတ်ခွဲရတဲ့အဆိုတက်သူ့လောင်ရင်လဲသူ့လောင်ဒီနေ့အဆိုတက်ဒါရီကအဲ့လိုသတ်မှတ်ချက်ဒီပေါ်မှာဒီစီချာချာလိုက်နာမှလာတယ်ဒီဒီနိုင်ကအရေးကြီးကောင်းမှဖြစ်ပါတယ်ပြောင်းဆိုလဲပြောင်းလိုက်အဆိုတက်ဘယ်လိုလဲသူ့လောင်ရင်ဘယ်လိုလဲဈေးကစားဘယ်လောက်ဆိုလက်ခံလဲပဲပုတ်ဆိုလဲအဲ့လိုပဲပေါ့နော
်နိုင်ငံတကာမှာကောက်ပဲတိနှံတွေအယောင်းဝယ်လုပ်မယ်ဆိုရင်အစိုးတက်ပါဝင်နှုံးကိုတိုင်းတာပြီးအရေးသွေးကိုအကဲဖြတ်ကြတာပ
ါ။ဒီနယ်လိုက်မှာသူအစိုးတက်တွေကိုတိုင်းတာတဲ့ကရိယာတွေပြီးအရင်အရေးကြီးလာတယ်ခင်ဗျာ။ဒါနှစ်ဘူးတစ်ချိန်လုံးကတော့ကျွန်တော်စပွားဆိုလို့ရင်များတော့ရင်ကျွန်တော်ပစံနေပဲကြိုက်ပြီး6တဲဆိုတယ်ပဲပြောကြတာ။ဒါပေမဲ့အဲ့လို6တဲဆိုတဲ့ဟာမှာသူတို့က6တာပဲပြီးတာ။ဘယ် range မှာဘယ်အစိုးတက်မှာ6နေလဲဆိုတာအင်မတန်အရေးကြီးပါတယ်။ဘာကြောင့်လဲဆိုတော့အမအစူတဲ့စလီတဲ့မှာ9ရာခိုင်နှုန်းမှပြီး10ရာခိုင်နှုန်းအထိတောက်လျှောက်ချင်းသွားတဲ့အချိန်မှာသူတို့စမ်းသက်လို့ခိုက်လိုက်တဲ့ဟာ6တဲဆိုတာပဲဒါပေမဲ့အဲ1%ပေါ့နော်10ရာခိုင်နှုန်းတိုင်းကွာဟသွားရင်သူတို့ရဲ့ဝေးလျော့သွားတဲ့အကြောင်းသူတို့တဲ့ကနေပါသွားတဲ့ပမာဏကလည်းအခုဆိုတတင်းဆိုထားပါတော့6000လောက်ရှိတယ်အဲ့လိုသဘာဝတရားမှာတတင်းလောက်กว่าနေတတင်းလောက်กว่าနေပြီဆိုရင်သူတို့လုပ်ငန်းပေါ်မှာအများကြီးဆုံးရှုံးသွားနိုင်တယ်ဒါကြောင့်မလို့ကျွန်တော်အနေနဲ့ပစံနဲ့ကြိုက်မယ်စားမှန်ကန်နဲ့တည်ကြာတဲ့ယုံကြည်လောက်တဲ့ကိရိယာတွေနဲ့တိုင်းတာကိုအရင်ရည်ကြည့်ပါတယ
်ဒီကိရိယာတွေကိုနိုင်ငံဆောင်ကကုမ္ပဏီအမျိုးမျိုးကနေထုတ်လုပ်ကြပါတယ်ဘယ်ကုမ္ပဏီထုတ်ဆက်ကဘယ်လောက်မှန်လဲဆိုတာကိုရောင်းသူနဲ့ဝယ်သူကြားအတော်ကလေးအငင်းပွားစရာမို့ဒီပြဿနာကိုဖြေရှင်းနိုင်ဖို့တပြေးညီစံနှုန်းထားဖို့အတွက်လိုလာတာပါတပြေးညီတတ်မှတ်နိုင်ဖို့အတွက်စမ်းသပ်လေ့လာနိုင်မဲ့ဓာတ်ခွဲခန်းလိုပါတယ်
ကျွန်တော်ကဒီ2014လောက်ကထိုင်းနိုင်ငံမှာ conference တခုတော့တည်ရင်နေထိုင်းနိုင်ငံရဲ့ဒီစံချိန်စံညွှန်းနဲ့ပတ်သက်တဲ့ဒီနယ်အစိုးရနဲ့ပတ်သက်တဲ့ကိစ္စလေးကိုကျွန်တော်လေ့လာရင်းနဲ့ကျွန်တော်ရဲ့ partner company ဖြစ်တဲ့ Japan နဲ့ Get Electric Laboratory ဆိုတဲ့ company နဲ့ကျွန်တော်အားလေးဒီစာလေ့လာပြီးတော့မှကျွန်တော်တို့မြန်မာနိုင်ငံအတွက်တကယ်ကိုနိုင်ငံတကာအဆင့်မီစံနှုန်းတက်မှတ်ဖို့စာကြိုးစားခဲ့တာပေါ့နော်ဒီလိုတန်းဝင်ဖို့ဆိုရင်လိုအပ်တဲ့တက်ခွဲရနေ facility တွေအများကြီးလိုရတယ်။လိုရတဲ့အခါကျတော့ကျွန်တော်တို့ကြီးပဲမရတော့ JICA ဂျပန်နိုင်ငံအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက် agency နဲ့ propose လုပ်ဖို့ကိစ္စလေးဖြစ်လာတယ်။အဲ့ဒါကိုဒီဂျပန်ကုမ္ပဏီ Get Electric Laboratory ရဲ့နောက်ပြီးတော့အတိုင်းနိုင်ငံကုမ္ပဏီဖြစ်တဲ့ Japan Development Service ပေါ့နော်။အဲ့ကုမ္ပဏီကကူအနေပြီးတော့ကျွန်တော်တို့နဲ့အပြန်အလှန်ဆွေးနွေးပြီးလို့ရှိရင်ကျွန်တော်တို့ data တွေတော့သွားပြီးဆက်ပိုင်နေဦးမီးတောင်သူတွေမိကုံတွေတွေမိရလာတဲ့အချက်လက်တွေပေါ်မှာအခြေခံပြီးတော့မှကျွန်တော်တို့ဒီ JICA ကို proposal တင်ရပါတယ်အဲ့ဒါလဲ proposal တင်တဲ့အပြန်လဲကျွန်တော်တို့လုပ်ရင်းနဲ့2နှစ်လောက်အချိန်ယူရတာပြီးခဲ့တဲ့နှစ်က2019 November မှာပဲ JICA ကနေပြီးတော့ဒီဟာကိုသဘောတူပြီးတော့ဒီပမာပြည်အတွက်ကိုတကယ်ကိုနိုင်ငံတကာစံချိန်စံညွှန်းအဆင့်မီတဲ့ဒီတက်ခွဲခိုင်းလုပ်ဖို့အတွက်ကိုကျွန်တော်တို့အကူအညီရပါတယ
်စိုက်ပျိုးရေးကဏ္ဍတိုးတက်ရေးမှာမရှိမဖြစ်လိုအပ်တဲ့နိုင်ငံကအဆင့်မီစံနှုန်းမြန်မာနိုင်ငံအတွက်တတ်မှတ်ဖို့လုပ်နေတာကိုကြည့်ရအောင်ပ
ါကျွန်တော်မြန်မာနိုင်ငံရဲ့အခြေအနေကိုနှစ်မြတာလေ့လာမှုရာကျွန်တော်မှာစံချိန်စံညွှန်းနဲ့ပတ်သက်တဲ့အဖွဲ့ကြီးဟာအခုခါမှာပညာရေးဝန်ကြီးဌာနအောက်ကသူ့ဒေသနာနဲ့ဒီထွင်စံတဲ့မှုဦးစီးဌာနဆိုတဲ့အောက်မှာရှိတယ်အခုဆိုရင်အဲ့ဌာနအောက်မှာ National Institute of Meteorology မြန်မာဆိုတဲ့ NIMM ဆိုတဲ့ Institute အသစ်ကြီးဒီသူ့ဒေသနာအဆောက်အဦအသစ်ကြီးကလည်းအချိန်ငယ်ပေါ်လာတော့ကျွန်တော်တို့ရဲ့ဒီမကွေးကမ်းကြီးတစ်ခုကလည်းအဲ့မှာတခါလေးအတော်ပဲကျွန်တော်တက်လိုက်နိုင်တယ်ပေါ့နော်ဒီခါကျတော့စံထားကြရကရိယာ primary standard unit ဆိုတဲ့ဒီအစိုးရတိုင်းကရိယာကိုလှုပ်ဖို့ဆိုတာကခုနပြောတဲ့ဒီသိပ္ပံသုတေသနနဲ့ဒီထွင်ဆန်းသင့်မှုဌာနတာဝန်ယူသလိုကျွန်တော်တို့ရဲ့ဒီတပြည်လုံးမှာပြန့်နှံ့နေတဲ့ဒီလိုကရိယာတွေကိုမှန်ကျွန်တော်တို့စစ်ဆေးပြီးတော့ဒီတက်တေကန်ထုတ်ပြီးမဲ့အပိုင်းကြတော့ဒီသုတေသနဌာနအနေနဲ့လှုပ်နိုင်ဖို့အခန့်တတိဖြစ်တယ်အကြောင်းမလို့ကျွန်တော်တို့ကမြန်မာနိုင်ငံအတွက်ကြတော့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနအောက်မှာရှိတဲ့ဒီစားသုံးသူရေးရဦးစီးဌာနဆိုတာရှိပါတယ်။အဲဒီအောက်မှာမှတကယ်ကူမှရှိတဲ့နေ ဒီသိင်းကြိမ်လုံးနဲ့ပတ်သက်တဲ့တက်ခွဲခန်းနဲ့ဌာနတကူက အခုခါမှာတော့သူတို့က commodity testing and quality management CTQM ဆိုပြီးတော့ဖွဲ့စည်းထားတယ် အဲ့အဖွဲ့အစည်းနဲ့ကျွန်တော်ပူးပေါင်းဆောင်ရွက်ပြီးတော့ဒီကျွန်တော်တို့ရဲ့စပ်ပိုင်းတွေကုန်တယ်ဒီမှာဒေသမားတွေဒီမှာသုံးဆွဲနေတဲ့အစိုးရတိုင်းကိရိယာတွေကိုမှန်မှန်ဆစ်ဆေးပြီးတော့မှကျွန်တော်တက်တည်ခံထုတ်ပြီးတဲ့အစီအစဉ်ပေါ့နော်အဲ့ဒါကိုကျွန်တော်တို့ကပါခေါ်လဲဆိုတော့ visibility system of grain moisture tester ဆိုပြီးတော့အဲ့လိုစနစ်ကလေးတစ်ခုနဲ့ကျွန်တော်တို့က လုံနိုင်ရပါတယ်အခုဆိုရင်ဒါတက်ခွဲခန်းအစင်းနဲ့ကျွန်တော်တို့ရဲ့တက်ခွဲခန်းနေမှာဆန်းသက်ဖို့ပညာရှင်ပိုင်းနေပေါ့နော် human resource development အပိုင်းနေကိုအခုဆိုရင်သင်တန်းနေပေးနေတာပေါ့နော်ဒီဂျပန်ကုမ္ပဏီရဲ့ပညာရှင်တွေလာပြီးတော့ဒီသူတည်သမထာနာပညာရှင်တွေရောစားသုံးသူရေအဥစည်းထာနာပညာရှင်တွေရောဒါပထမအဆင့်သင်တန်းနေပေးတယ်ပေးပြီးလို့ရှိရင် ဒီကနေပြီးတော့ကျွန်တော်မြန်မာနိုင်ငံအတွက်ပြီးနောက်တစ်ခုချင်းမာစတာကလီဘရေးရှင်းကပ်တွေကိုကျွန်တော်တို့ကဒီမှာတင်ကိုယ်နိုင်ငံနဲ့ကိုင်လက်ရောညီလို့ကျွန်တော်တို့လုပ်မယ်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးတော့ကမ္ဘာအဆင့်မီကျွန်တော်တို့တိုင်းပြည်အတွက်ကူစားပြုတဲ့တက်တည်ခံနိုင်မဲ့ဖွဲ့အစည်းတခုတွေနဲ့ကျွန်တော်ရပ်တည်ရင်းနဲ့ဒါမြန်မာနိုင်ငံရဲ့တူးတက်လာမဲ့ ဒီကဘယ်လိုခေါ်မလဲဆိုတော့ကျန်ခဲ့တဲ့ခြေစူးနဲ့နှစ်စုသုံးစုလောက်တည်းကဒါတွေကအကုန်လုံးရှင်းနေရပါလိမ့်အခုကျမှကျွန်တော်တို့လည်းအမိပြေးလိုက်ရတော့တာပေါ့နော်ခုံပေါက်ပြီးတော့တော်တော်လေးလည်းကျွန်တော်တို့ပြင်ပန်းကြပါတယ်ခင်ဗျာ
ဒေါက်တာညူအောင်ကျော်ရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ရွက်ပါမယ
်တော်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာအပတ်စဉ်ကဏ္ဍကိုနားဆင်ခဲ့ရတာပါရှင်ဒီအစီအစဉ်ကိုအခုလိုတောက်ကြတဲ့ညပိုင်းမှာအတိထုတ်လွှင့်ပေးနေပြီးတော့ပြန်လည်ထုတ်လွှင့်ချက်တွေကိုတော့စနေနေ့မနက်ပိုင်းမှာနားဆင်ကြမှာပါသောတာရှင်များရှင်ကျမတို့ VOA ရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရတဲ့သောတာရှင်တို့နားဆင်လို့ရတဲ့တည်တချင်းတွေတောင်းလို့ရတဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရင်တော့ VOA မြန်မာပိုင်းအစီအစဉ်စာလိုက်တိကျအမှတ်855ပို့ဟိုစာလိုက်ကြီးရန်ကုန်မြို့ကိုစာရေးသားပေးပို့နိုင်ကြပါတယ်။အခုတော့ကြာနေသေးတဲ့အချိန်တွေနောက်ဆုံးရသတင်းအချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါအောင်
အမေရိကန်နိုင်ငံသားရွေးဝကြီးဟောင်းဟယ်လာရီကလင်တန်ရဲ့အီးမေးလ်အရှုပ်တော်ပုံကိစ္စ FBI ညွှန်ကြားရေးမှူးဟောင်း James Comey ကင်တွဲပြင်ဆင်ခဲ့တာနဲ့ပတ်သက်လို့တရားရေးဌာနအတွင်းသုံးသပ်စစ်ဆေးထားတဲ့အစီရင်ခံစာကိုကြည့်မယ်ဆိုရင် Mr. Comey ဟာအလုပ်ကိုထိရောက်ရောက်လုပ်နိုင်စွာမရှိဘူးဆိုတာတက်သေးပြနေပြီးတော့ Comey ကိုသူဖြုတ်ပစ်လိုက်တာဟာတိုင်းပြည်အတွက်အကောင်းဆုံးဆောင်ရွက်နိုင်ခဲ့တာဖြစ်တယ်လို့သမ္မတ Donald Trump ကသူ့ရဲ့ Twitter လူမှုကွန်ရက်ပေါ်မှာဒီကနေ့ရေးသားပြောဆိုလိုက်ပါတယ်။ဒီချိန်ထဲမှာပဲ FBI ထောက်လှမ်းရေးအရာရှိ Peter Strzok ကိုလည်းစုံစမ်းစစ်ဆေးမှုတွေအတွင်းသမ္မတ Trump ဒီ Trump သမ္မတဖြစ်နေရွေးကောက်မခံရအောင်ဝိုင်းဝန်းဟန်တာသွားကြမယ်ဆိုတဲ့စာတို့ရေးပို့ခဲ့တဲ့အပေါ်မှာစုံစမ်းစစ်ဆေးပေးဖို့သမ္မတကပြောဆိုထားပါတယ်ရှင်။ American Dollar Billion 50တန်ဖိုးကျုပ်နည်းပညာကုန်ပစ္စည်းတွေအပေါ်မှာ25ရာခိုင်နှုန်းအခွန်စည်းကြပ်သွားမယ်လို့သမ္မတ Donald Trump ကဒီကနေ့ပြောဆိုလိုက်ပါတယ်။တဟာကဘာစီးပွားရေးအင်အားကြီးနိုင်ငံကြီးနှစ်ခုကြားကုန်သွယ်ရေးပြပခါကိုပို့ပြီးတော့တိုးလာစေတာဖြစ်ပါတယ်။တရုတ်နဲ့ကုန်သွယ်ရေးမှာမမျှမတဖြစ်နေတာကိုကင်တွယ်သွားမယ်ဆိုပြီးတော့ဒီပြီးခဲ့တဲ့သမ္မတရွေးကောက်ပွဲကာလအတွင်းမဲဆွဲပြောဆိုခဲ့တဲ့အတိုင်းဆောင်ရွက်သွားမယ်လို့သမ္မတကကတိပြုပြောဆိုထားတာပါ။ဒါနဲ့အခုလိုဒေါ်လာတန်ဘီလီယံနဲ့ချီအခွန်တွန်းပြင်စီးကြပ်ဖို့ပြောနေတာတွေကသူနဲ့မြောက်ကိုရီးယားအစိုးရကြားဆစ်ဆန်ညှိနှိုင်းမှုတွေမှာတရုတ်နိုင်ငံရဲ့ထောက်ခံမှုဆက်ရဖို့အတွက်ကြိုးစားမှုကိုတော့ထိခိုက်နိုင်တာဖြစ်ပါတယ်ရှင်။ဇမ်ဘီယာကုမ္ပဏီခီဝင်ကနေပြီးခဲ့တဲ့နှစ်တည်းမြန်မာနိုင်ငံကိုလူရန်ခဲ့တဲ့အလူငွေတွေမြန်မာစစ်တပ်လက်ထဲကိုရောက်သွားတာမျိုးရှိမရှိဆိုတာကိုခီဝင်ကုမ္ပဏီကစုံစမ်းစစ်ဆေးနေပါတယ်။ပြီးခဲ့တဲ့နှစ်စက်တင်ဘာနဲ့အောက်တိုဘာလတွေအတွင်းခီဝင်ကုမ္ပဏီရဲ့မြန်မာနိုင်ငံလုပ်ငန်းကွဲမြန်မာဘရူဝီကနေပြီးတော့ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခါတွေအတွင်းဘေးဒဏ်သင့်ခဲ့သူတွေအတွက်လူရန်ခဲ့တဲ့ငွေတွေဟာအဲ့ဒီဒေသမှာလူခွေရေးချိုးဖောက်မှုတွေကြကြပြက်ပြက်ကျူးလွန်ခဲ့တဲ့စစ်တပ်ရဲ့လုပ်ရက်တွေကိုအားပေးရရောက်နိုင်တယ်ဆိုပြီးတော့နိုင်ငံတကာလူခွေရေးအဖွဲ့ Amnesty International ကမေးခွန်းထုတ်ခဲ့ပြီးဂျပန်အစိုးရအနေနဲ့ဒီကိစ္စကိုစုံစမ်းဖို့တိုက်တွန်းပြောဆိုနေတာဖြစ်ပါတယ်ရှင်
။တရင်အချင်းချုပ်ကမခင်ဖြူတွေကကြေညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရင်းမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ VOA American အတန်ရဲ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6:00-8:00ထိလိုင်းဒိုမီတာ24 kHz 1.3 လိုင်းဒိုမီတာ40 kHz 9440နဲ့လိုင်းဒိုမီတာ51 kHz 9805တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သတင်းရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းလောပါ။Thank you.
This program has come to you from the Voice of America, Washington.